Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညဖက်9:30အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ19 25 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်လာပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့ဆုမျက်ပေါ်ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဆင်းပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့အတိုက်ခံ BNP ပါတီထောက်ခံသူတောင်းတဲ့ချီဒါကာမြို့တော်မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။ EU ဥရောပပါလီမန်မှာ NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက EU အမတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့ပြည်ပဆိုင်ရာလူ့ခွင့်ရေးနဲ့အထိမ်းအမှတ်ဖိလစ်ပိုင်မှာတော့တရားမျှတမှုရှိရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အခုလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့ညီညာညီပေးပါမယ်ရှင်
။ကောင်းပါပါရှင်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအတွင်းမှာတော့ပဋိပက္ခဒေတာတွေမှာအဓမ္မတတ်တာတစ်ဆူဆောင်းမှုနဲ့ရင်ဆိုင်နေရပါတယ
်။ဒီကိစ္စမှာဒီဘုံမိုက်တွေလို့မရဘူး။ဒီကစုတင်တာကိုမိမိတို့ရောက်ပြီးတော့ပတ်ပွဲဆိုတာဘိုးမင်းကခြေကစစ်စနံသူဆောက်ရတော့ဆုတ်ပြတယ်။ဒါပြီးတော့
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ကြားအပြင်ကမ္ဘာနဲ့မြန်မာနိုင်ငံကနောက်ဆုံးရထိတ်တန့်ရောက်သတင်းတွေနဲ့အတူဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်နေကြဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာတစ်ပတ်အတွင်းပြည်တွင်းသတင်းအနည်းချုပ်နဲ့အတူကမ္ဘာသတင်းအနည်းချုပ်တွေကိုလည်းစူးစီးတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးပါရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကအတိုက်ခံ BNP ပါတီကိုထောက်ခံသူတောင်းတဲ့ချီဟာဒါကာမြို့တော်မှာဒီကနေ့စူဝေးဆန္ဒပြပြီးတော့ဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရဆင်ပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုခဲ့ကြပါတယ်
။တော်တော်ဂရမ်တကဘီရှာလ်জনতা নিয়ে এখানে উপস্থিত হয়েছি এই সরেসারি হাসিনা
ဝင်ကြီးချုပ်ဟာစီနာအစိုးရကတနိုင်ငံလုံးမှာသူတို့အတိုက်ခံပါတီပေါ်ထောက်ခံသူတွေကိုနှိပ်စက်နေတဲ့အတွက်စစ်တကောင်းပြည်နယ်ကနေမြို့တော်အထိလာပြီးတော့ဆန္ဒပြရတာဖြစ်တယ်လို့ဒီဆန္ဒပြသူကပြောပါတယ်သူအဆိုအာဏာရှင်အစိုးရပြုတ်ကြဖို့အတွက်ခုလိုလာရောက်စူဝေးဆန္ဒပြရတာဖြစ်တယ်လို့လည်းပြောပါတယ်နိုင်ငံတော်မှာလက်တော်တော်လာတဲ့အတွင်းမြေပြတ်မှုလောင်စာဆီဈေးနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကြုံနေရတာကြောင့်ဝင်ကြီးချုပ်ဆင်ပေးဖို့နဲ့အိမ်ဆောင်အစိုးရလက်ထက်မှာရွေးကောက်ပွဲအထိကျင်းပပေးဖို့တောင်းဆိုဆန္ဒပြမှုတွေပေါ်ထွက်နေတာဖြစ်ပါတယ်လက်ရှိအစီအစဉ်အရထွေထွေရွေးကောက်ပွဲကို2023ခုနှစ်ကုန်ပိုင်းမှာကျင်းပမှာပါ BNP ပါတီကဒါကာမြို့တော်မှာဒီနေ့စနေနေ့အစိုးရဆန့်ကျင်ဆန္ဒပြပွဲကြီးလှုပ်ဖို့စီစဉ်ထားချိန်ဗုဒ္ဓဟူးနေ့တုန်းကတော့ BNP ပါတီရုံးချုပ်ကိုရဲတွေကဝင်ရောက်စီးနှင်းချပွေခဲ့ပါတယ်ရုံးချုပ်အပြင်မှာအတိုက်ခံပါတီထောက်ခံသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ခဲ့ကြတာမှာရဲတွေကညရဲ့ရုပ်ပုံးတွေရဘာချီတွေနဲ့လူစုခွဲခဲ့ပါတယ်အဲ့ဒီပဋိပက္ခအတွေ့အနည်းဆုံးတယောက်တည်းဆုံးခဲ့ပါတယ်တောက်ကြနေတုန်းကလည်း BNP ပါတီခေါင်းဆောင်နှစ်ယောက်ကိုအကြမ်းဖက်ဖို့လှုံ့ဆော်တယ်လို့ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်ရှင
် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းဟာမနေ့ကဥရောပပါလီမန်အမတ်တွေနဲ့တွေ့ဆုံပြီးမြမရေးထိရောက်တဲ့ရည်ယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။မြမရေးနဲ့ပတ်သက်လို့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အလုံးမဖြစ်တော့တာကြောင့်ပိုပြီးထိရောက်အားကောင်းတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ရမှာဖြစ်ပြီးဒါကိုအာဆီယံရဲ့ဥဆောင်မှုတစ်ခုတည်းနဲ့မလုပ်သင့်တဲ့အကြောင်းလဲဥအောင်မျိုးမင်းကထောက်ပြခဲ့ပါတယ်။ဆီယနာသိမ်းမှုနောက်ပိုင်းပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိမှတ်ပြုဖို့လိုအပ်တယ်လို့စစ်ကောင်စီကိုလျင်စီတင်သွင်းမှုအပါအဝင်တခြားစီးပွားရေးရာပိတ်ဆို့တံခတ်မှုတွေကိုပိုပြီးကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့လဲတိုက်တွန်းခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့လဲ NUG နဲ့တိုင်းသားအဖွဲ့တွေကတဆင့်လှုပ်ဆောင်တဲ့အကြောင်းဝန်ကြီးဦးအောင်မျိုးမင်းကတိုက်တွန်းပြောဆိုခဲ့ပါတယ်ဒီနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးနေ့ကြာရောက်လာချိန်မှာမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေကိုဥရောပပါလီမန်မှာ NUG ဝန်ကြီးဦးအောင်မျိုးမင်းကတင်ပြပြောဆိုခွင့်ရခဲ့တာဖြစ်ပါတယ်NUG ကိုတရားဝင်ဆိုရဖြစ်အသိမှတ်ပြုပြီးသူ့ကိုတက်ရောက်စကားပြောဖို့ဖိတ်ကြားခဲ့တဲ့အတွက် EU ပါလီမန်ကိုအထူးကျေးဇူးတင်တဲ့အကြောင်းလဲဦးအောင်မျိုးမင်းကသူ့ရဲ့ Facebook လူမှုကွန်ရက်ဆာမနာမှာရှင်းသားခဲ့ပါတယ်ခင
်ဗျဒီကနေ့ကြာရောက်တဲ့ပြည်ပဆိုင်ရာလူ့အခွင့်အရေးနေ့မှာဖိလစ်ပိုင်နိုင်ငံမှာတော့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မနီလာမြို့တော်မှာဒီကနေ့ဆန္ဒပြခဲ့ကြသူတွေကလက်ရှိသမ္မတဖာဒီနန်မာကော့စ်ဂျူနီယာလက်ထက်မှာဥပဒေမဲ့တပ်ဖြတ်မှုတွေတရားမမျှတမှုတွေပိုများလာတယ်လို့ပြောပြီးတော့တရားမျှတမှုရှိရေးတောင်းဆိုခဲ့ကြပါတယ်။ကာရာပါတန်လူ့ခွင့်ရေးညွှန်ပေါင်းအဖွဲ့ကစီစဉ်တဲ့ဆန္ဒပြမှုမှာပါဝင်သူတွေဟာမနီလာမြို့လယ်ကပြည်သူ့ရင်ပွင်မှာစုဝေးခဲ့ကြပြီးတော့သမ္မတအင်တော်ရှီယာကိုချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာအင်အား800လောက်ရှိမယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။ တမရမာကော့စ်ဂျူနီယာတက်လာခဲ့ပြီးတဲ့နောက်တပုံထားမှုတံပြန်ရေးစစ်ဆင်ရေးအတွင်းမှာဥပဒေမဲ့တပ်ဖြတ်မှု18မှုကိုအဖွဲ့ကမှတ်တမ်းတင်ထားပါတယ်။ကာရာဘာဒန်လူခွေရညမအဖွဲ့အတွင်းရေးမှူးချုပ်ခရစ်စတီနာပါလာရာဘေကပြောပါတယ်။နောက်ထပ်အင်အားအလွန်ကျွန်းသုံးနှိမ်နင်းမှု၄ခုလည်းရှိခဲ့တယ်လို့ပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေတိုးလာနေတာမှလည်းနိုဝင်ဘာ30ရက်နေ့အထိအဖမ်းခံရသူ830နီးပါးရှိနေပြီးတော့အဲ့ဒီထဲက25ယောက်ကတမရမာကော့စ်ဂျူနီယာအာနာရလာတဲ့ဂျွန်လနောက်ပိုင်းဖမ်းဆီးခံရသူတွေလို့ပြောပါရယ်ဒီကနေ့မနီလာမြို့တော်အပြင်နိုင်ငံတွေကတခြားနေရာတွေမှာဆန္ဒပြမှုတွေအတွင်းမှာလက်ရှိတမရရဲ့ဖခင်အာနာရှင်ဟောင်းမာကော့စ်လက်ထက်ကအစပြောက်သွားကြသူတွေနှိမ့်မှန်နှိပ်စက်ခံရသူတွေရဲ့မိသားစုဝင်တွေလည်းပါဝင်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါရယ်1948ခုနှစ်ဒီဇင်ဘာ10ရက်တုန်းကကုလသမဂ္ဂထွေထွေညီလာခံမှာလူခွင့်ရေးပဒိညင်ကိုအတည်ပြုခဲ့တဲ့နေ့ကိုအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အဖြစ်သတ်မှတ်ပြီးတော့နှစ်စဉ်ဒီဇင်ဘာ10ရက်နေ့ရောက်တိုင်းမှာကမ္ဘာနိုင်ငံတွေမှာထိမ်းမှတ်ပွဲတွေလုပ်ကြပါတယ်ဒီနှစ်2022ခုနှစ်မှာတော့လူခွင့်ရေးပဒိညင်ရဲ့အမွေအနှစ်တွေဆက်ဆံမှုတွေလှုပ်ရှားမှုတွေကိုမိမောင်းထိုးပြီးတော့လူခွင့်ရေးဘက်ကရည်တည်တောင်းဆိုကြဖို့တစ်နှစ်ကြာလှုပ်ရှားမှုကိုကုလသမဂ္ဂကဒီကနေ့စတင်လိုက်ပါတယ်ရှင
်ဟောင်ကောင်မှာတော့ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူမီဒီယာလုံငန်းရှင်တထေးကြီးဂျေမီလိုင်းကိုထောင်ဒဏ်6နှစ်နီးပါးနဲ့ငွေဒဏ်ဒေါ်လာ3ချီချမှတ်လိုက်ပါတယ်။ရောဂါဆောင်ငှားရက်နဲ့တက်တန်းကာလချိုးဖောက်တဲ့ဆိုတဲ့ဆဆွဲချက်နဲ့ဆက်ဆက်ပြီးငွေကြေးလိမ်လည်မှုနဲ့ထောင်ဒဏ်5နှစ်6လနဲ့ငွေဒဏ်ဒေါ်လာ 25,900 ဒီနေ့ချမှတ်လိုက်တာပါ။ဟောင်ကောင်မှာထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုတရားစွဲအရေးယူတာတွေဇက်တိုက်လှုပ်ဆောင်နေတဲ့ကြားရက်ကအခုအမှုကနောက်ဆုံးဖြစ်ရဖြစ်ပြီးဝေဖန်သူတွေကတော့ဒါကအတိုက်ခံတွေကိုအသံတိတ်သွားအောင်လှုပ်ဆောင်နေတာလို့ပြောလိုက်ပါတယ်။ဟောင်ကောင်မှာ2019ခုနှစ်ကချေချေပြန့်ပြန့်ဖြစ်ခဲ့တဲ့ဒီမိုကရေစီရဲ့ဆန္ဒပြမှုတွေအတွင်းဂျင်မီလိုင်းဖန်ဆီးခံခဲ့ရတာဖြစ်ပြီးဒီဆန္ဒပြပွဲတွေနောက်ပိုင်းတရုတ်ပြည်ကြီးဆွေရကချမှတ်ခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်နဲ့ငွေဒဏ်တွေအခုလိုချမှတ်ခံရတာပါ။အမျိုးသားလုံခြုံရေးဥပဒေရဂျင်မီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ထားတယ်လို့သူ့ရဲ့အပယ်သတင်းစာတမ်းကိုလည်း2021ခုနှစ်မှာဆွေရကဖိအားပေးတင်ပြခဲ့ပါတယ်။ပေးတင်ခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းဖို့ရည်ရွယ်တဲ့တရုတ်ပြည်မှကြီးဆွေရရဲ့လုံခြုံရေးဥပဒေကို2021ခုနှစ်ဇူလိုင်မှာထုတ်ပြန်ခဲ့ပြီးကတည်းကဖန်ဆီးသူတွေအများပြားရှိခဲ့ပြီးဒီထက်မှာမီဒီယာလုံငန်းရှင်ကြီးဂျီမီလိုင်းဟာအထင်ရှားဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင
်ဗျ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီဇင်ဘာလ10ရက်စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ယူကရိန်းကိုရုရှားကစစ်စတင်တိုက်ခိုက်ချိန်တည်းကအီရန်နိုင်ငံဟာရုရှားကိုအထူးလက်နက်တွေပံ့ပိုးပေးနေတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။အီရန်စီကနောက်ထပ်ပယ်ထိန်တက်ဒုံးကျည်ယာဉ်ချီကိုရုရှားကဝယ်ဖို့စ조사နေတဲ့အတွက်အီရန်ရဲ့ပံ့ပိုးမှုကပိုပြီးများလာလို့ဖို့ရှိတယ်လို့ကာကွယ်ရေးဌာနကရရှိတဲ့ထောက်လိုင်းအချက်အလက်တွေကိုဒီကနေ့ထုတ်ပြန်လိုက်တာပါ။ရုရှားဘက်ကလည်းအီရန်ကိုစစ်ရေးနဲ့ကြွန့်ကျင်မှုဘိုင်းကိုဘယ်တော့မှနဲ့မတူတဲ့အဆင့်နဲ့ပြန်ပေးဖို့ကန့်လန့်ထားဖို့ရတဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးကတော်တော်လေးနှိကပ်နေပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကတုံ့တက်ပါတယ်။ရုရှားကကီလိုမီတာ900လောက်အကွာအဝေးထိရောက်နိုင်ပြီးတော့ကီလိုဂရမ်900အထိအလေးချိန်ရှိတဲ့ထိပ်ဖူးတက်နိုင်တဲ့ပယ်ထိန်တက်ဒုံးတော်တော်များများကိုအီရန်စီကရဖို့စ조사နေပုံရပြီးတော့ရခဲ့ရင်ယူကရိန်းရဲ့အရေးပါတဲ့အစိုးရအခြေခံစာအုပ်တွေကိုပြစ်မှတ်ထားတိုက်ခိုက်နိုင်တယ်လို့ဗြိတိန်ကာကွယ်ရေးဌာနရဲ့ထောက်လိုက်ရေးအချက်လက်တွေမှာဖော်ပြပါတယ်အီရန်နဲ့ရုရှားကြားမှာကာကွယ်ရေးအရာပူးပေါင်းဆောင်ရွက်မှုတွေအချိန်တိုအတွင်းမှာကြီးထွားခိုင်မာလာနေတဲ့အပေါ်အမေရိကန်အစိုးရအနေနဲ့အတော်လေးစိုးရိမ်နေလို့အင်ဂျူရိုရဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ်ရှင်
။အမေရိကန်မှာ2020ခုနှစ်တုန်းကရဲဖမ်းထားစဉ်လူမဲမျိုးသားဂျော့ဖလိုက်တည်ဆုံခဲ့ရမှုအတွက်ရဲတပ်ဖွဲ့ဟောင်းတယောက်ကိုထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။ဂျော့ဖလိုက်ကိုမြေကြီးပေါ်မှောက်ဖမ်းထားစဉ်သူ့ရဲ့နောက်ကျောပေါ်ဒူးနဲ့တပ်ဖိထားခဲ့တဲ့အဲ့ဒီချိန်ကမင်းနီယာပိုလစ်မျိုးရဲတပ်ဖွဲ့ဝင်ဖြစ်တဲ့ဂျေးအလက်ဇန်ဒါကူအန်ကိုဒီနေ့မနေ့တောက်ကြနေ့ကထောင်ဒဏ်ချမှတ်လိုက်တာပါလူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့ကမ္ဘာတဝန်းဆန္ဒပြပွဲတွေအထိကြီးကျယ်ခဲ့တဲ့ဖြစ်ရမှာရဲတပ်ကဂျော့ဖလိုက်ရဲ့လေဘင်းကို9မိနစ်ခွဲလောက်ကြောင်းဒူးနဲ့ဖိထားခဲ့တယ်လို့အခုထောင်ချခံရတဲ့ရဲရာရှိဟောင်းကလည်းဂျော့ကိုဒူးနဲ့ဖိထားခဲ့တာဖြစ်ပါတယ်လူသေးစေအောင်ပုံမှုမှုအပိကူညီမှုတို့နဲ့အပြစ်ရှိတယ်လို့ဂျေးအလက်ဇန်ဒါကွမ်ကိုအောက်တိုဘာလကဝန်ခံခဲ့တဲ့အတွက် လူသက်မှုဖြစ်အောင်ပံ့ပိုးအားပေးတဲ့ဆွဆွဲချက်ကိုတော့တရားရုံးကဖေရှားပေးခဲ့ပါတယ်။ဒါပေမဲ့ George Floyd ရဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်မှုအတွက်တော့သူပြစ်ဒဏ်ချခံထားပြီးဖြစ်ပါတယ်။အရင်ပြစ်ဒဏ်နဲ့အခုပြစ်ဒဏ်ကိုသူပေါင်းပြီးချခံရမှာပါ။ Floyd မိသားစုတွေနောက်ထပ်တရားမျှတမှုတစ်ခုရရှိတာဖြစ်တယ်လို့လည်းမိသားစုရှေ့နေကမနေ့ကပြောခဲ့ပါတယ်။George Floyd တိစုံခဲ့ရမှုတွေရဲတပ်ဖွဲ့ဝင်စုစုပေါင်း၄ဦးကိုဖမ်းဆီးခဲ့ပြီးတရားစီရင်ခံရပါတယ်။11ကိုဒုနယ်တပ်ဖိထားတဲ့ရဲရရှိ Derek Chauvin ကိုလူသေးစေမှုနဲ့2021ခုနှစ်ဧပြီလကထောင်ဒဏ်22နှစ်ခွဲချမှတ်ခဲ့ပါတယ
်။ကတ္တာနိုင်ငံမှာဒီနေ့ကျင်းပမဲ့ကမ္ဘာဖလား Quarter Final ပွဲစဉ်တွေမှာတော့ပထမပွဲအဖြစ် Morocco နဲ့ Portugal တို့မကြခင်အချိန်မှာပဲကစားကြတော့မှာဖြစ်ပါတယ်။ကမ္ဘာဖလားသမိုင်းမှာပထမဆုံးရှုံးထွက်အဆင့်တက်လာတဲ့ Morocco အသင်းကဥရောပအသင်းကြီးတစ်ခုဖြစ်တဲ့ Portugal အသင်းနဲ့မြန်မာဆန်တော်ချင်းအခုည9နာရီခွဲမှာစပြီးတော့ကစားကြတော့မှာပါ။အာရဗ်ဒေသနိုင်ငံတစ်ခုမှာပထမဆုံးကျင်းပတဲ့ကမ္ဘာဖလားပွဲမှာအာဖရိကတိုက်ထဲကအာရဗ်နိုင်ငံတစ်ခုအနေနဲ့ပထမဆုံးဆီမီဖိုင်နယ်တက်နိုင်မှုအတွက်ကိုမော်ရိုကိုနိုင်ငံကလည်းကြိုးစားမှာဖြစ်တယ်လို့ကမ္ဘာနိုင်ငံဆောင်ကပြည်သက်တွေကလည်းမော်ရိုကိုအသင်းကိုအားပေးနေကြပါတယ်။တင်းင်းကလေးနေမြန်မာဆန်တော်ချိန်မနေ့တနားရီခွဲမှာကစားမယ့်အင်္ဂလန်နဲ့ပြင်သစ်ပွဲကလည်းအိန်းနီးချင်းတစ်နိုင်ငံအခြေအနေကန်ကြမယ့်ပွဲဖြစ်ပါတယ်။အင်္ဂလန်အသင်းကဒီနှစ်ကမ္ဘာဖလားကိုအနိုင်ရမယ်လို့ယုံကြည်ထားတဲ့အကြောင်းအသင်းခေါင်းဆောင်ဟယ်ရီကိန်းကပြောပါတယ်။လက်ရှိကမ္ဘာဖလားချန်ပီယံပြင်သစ်အသင်းမှာအခုချိန်ထိဂိုးအများဆုံးသွင်းထားလို့ရွှေဖက်နှက်စုအတွက်တစ်ပြေးနေတဲ့ရှေ့ရန်တိုက်ဆက်မှုကီလီယန်ဘက်ပေပါရာမှန်ပေမဲ့ဘက်ပေတို့ကိန်းတို့ကိုပဲပွဲကစားတာမဟုတ်ကြောင်းနဲ့ကမ္ဘာထိပ်တန်းဘောလုံးအသင်းကြီးနှစ်ခုကစားကြမှာဖြစ်တယ်လို့အင်္ဂလန်နည်းပြကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီကာတာမှာကမ္ဘာဖလားပွဲသတင်းတွေယူနေစဉ်မှာမနေ့ကရုတ်တရက်ကွဲလွန်သွားတဲ့အမေရိကန်ဟွာရဲ့သတင်းတောက်အတွက်ဝမ်းနည်းစကားတွေဆိုနေကြပါတယ်ဘောလုံးကိုအင်ပတန်ချစ်ခင်မျက်နှိုးတဲ့သတင်းတောက် Grant Wall ကိုဘောလုံးပြိသက်တွေအမှတ်ရနေမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌကပြောကြားခဲ့ပါတယ်တောက်ချနေတော့က Netherlands နဲ့ Argentina ပွဲအချိန်ပိုကစားတဲ့ပွဲမှာကွင်းထဲမှာသတင်းတောက်တွေသတင်းယူနေတဲ့နေရာမှာပဲအသက်49နှစ်အရွယ်သတင်းတောက် Grant Wall ရုတ်တရက်လဲကျပြီးတော့ဆေးရုံရောက်ချိန်မှာတိတ်ဆုံးသွားပြီလို့အတည်ပြုခဲ့တာဖြစ်ပါတယ်ရှင
်တရုတ်သမ္မတကအာရဗ်ကောင်ဆောင်တွေနဲ့ထိပ်သီးပွဲမှာရေနံကုန်သွယ်မှုအတွက်တရုတ်ရွှေငွေကိုသုံးဖို့တောင်းဆိုလိုက်ပါတယ်ဆော်ဒီအာရေဗျကိုရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ဟာမနေ့တောက်ချနေမှာပဲအာရဗ်ခေါင်းဆောင်တွေနဲ့တွေ့ရမှာတရုတ်အနေနဲ့ရေနံနဲ့သဘာဝတန်းငွေကိုယွန်းနဲ့ပဲဝယ်ယူသွားမယ်လို့ပြောခဲ့တာပါအခုလိုလှုပ်တာကကမ္ဘာစီးပွားကုန်သွယ်ရေးမှာအားကောင်းရေးပါနေတဲ့အမေရိကန်ဒေါ်လာအားနည်းချိနေသွားစေဖို့နဲ့တရုတ်ယွန်းငွေခြေကုပ်ရလာစေဖို့လှုပ်ဆောင်တာဖြစ်တယ်လို့လည်းသုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
စနေနေ့ညပိုင်းထိတ်တဲ့ရသတင်းတွေကိုတော့မဆူမြတ်မွန်နဲ့ကဝင်းမင်းတို့အကြေညာခဲ့တာပါရှင်။ခုတော့ဆက်သွဲမင်းမြန်းချင်တဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။မြန်မာနိုင်ငံတွင်လက်နက်ကင်ပစ်တီပခဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့လက်နက်ကင်အဖွဲ့အစည်းတို့ရဲ့တပ်သားတစ်စုဆောင်မှုတွေဟာအာဏာသိမ်းမှုနောက်ပိုင်းမှာတိတိတသားပိုဆိုလာတယ်လို့ကိုရိုင်းကြုံတွေ့ရသူတွေကပြောဆိုကြပါတယ်။ပဋိပက္ခဒေတာအယတားပြည်သူတွေကြုံနေရတဲ့အဓမ္မသက်သားသည့်စူးစောင်းခံရမှုနဲ့ဆက်ကြေးတောင်းခံရတဲ့အခြေအနေတွေအကြောင်းဒီတစ်ပတ်တို့အထံအစီအစဉ်မှာတင်ဆက်ထားပါရရှင
်ကျွန်တော်ညီရေကအသက်မပြေသေးတော့ခေါ်လို့မရဘူးလေလိုအပ်ရင်လက်ခံမယ်လို့တော့ပြောတာရှိတယ
်ကရင်အမျိုးသားရေးလှုပ်ရှားသူတွေဟာတီချလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့1949ခုနှစ်ကတည်းကတိုက်ခဲ့ကြပါတယ်အဲ့ဒီဒေသကလူငယ်အမျိုးသားတွေဟာလက်နက်ကင်အဖွဲ့ကတပ်သားတည်ဆူဆောင်ခံရမယ့်အန္တရာယ်ကိုနှစ်ပေါင်းများစွာတိုင်အောင်ရင်ဆိုင်ခဲ့ကြရတာပါ။အဲ့ဒီအတွက်လဲလွတ်လန်းကတော့ချော်ပြေရုံအပြင်မရှိပါဘူး။တဖန်နိုင်ငံအာဏာသိမ်းခံလိုက်ရတော့အခုဆိုတချို့ရွာတွေမှာလူငယ်ဆိုတာမရှိတော့ဘူးလို့ဒေသခံတွေကပြောပါရဲ့။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတိယအပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်ကြဖြစ်ပါတယ်။ဆောင်းပါအတွင်ပါဝင်သူတချို့ရဲ့နာမည်ကိုလုံခြုံရေးအခြေအနေကြောင့်ထည့်သွင်းအသုံးမပြုချပါဘူး။ဒုတိယရဲ့ဒီတစ်ပတ်ဆောင်းပါကိုတော့ Mayfair Media ဖြစ်တဲ့ KIC ရဲ့သတင်းတောက်တွေကတင်ဆက်ချပါတယ်။
ဆောင်လဲပါမမသိဘူးသူများပေးစုပေးလိုက်ရတယ်ဒီလားဟိုဘာဘူးပဲလာကောက်ကောက်အဲ့လိုဟိုရောက်ွက်လူကြီးကစီစာဖို့တရားပေးဆိုရင်ဘာမှပြတ်မီလို့ 5000ထည့်ရမယ်ဆိုလည်းထည့်ရပဲ1000ထည့်ရမယ်ဆိုလည်းထည့်ရပဲအဲ့လိုမျိုးတွေရှိတယ်ပြုလို့ရှိရင်ဟိုတချို့ဒီအာ PCR အဖွဲ့တွေပါလေဝင်လာတဲ့လူတချို့တွေရှိတယ်သူတို့တချို့ဆိုရင်လက်နက်တွေပါလေကိုင်တယ်လေအဲ့ခါကျရင်ဟိုလက်နက်မရှိတဲ့ဟိုရွာသားတွေလက်ထဲစင်းနေဟိုလှုပ်ထားတယ်ရှိတာပေါ့နော်အဲ့လိုပြောဆိုတာပေါ့အစဲဆိုမှရိုင်းတာတွေကတော့အဲ့ဒါတွေကတော့အဆင်မပြေဘူးဖြစ်စေချင်ကိုပြည်သူအချင်းချင်းပေါ့နော
်စစ်သားစုဆောင်တာကိုရှောင်ဖို့ထိုင်းနိုင်ငံမှာအလုပ်လာလုပ်တဲ့သားနှစ်ယောက်ရဲ့မိခင်ဖြစ်ပါတယ်။သူမကစစ်တပ်နဲ့သူရဲ့မဟာမိတ် BJF ပူးပေါင်းတပ်ဖွဲ့ထင်းချုပ်တဲ့အနေမျိုးကော့ဂရိတ်မြို့နယ်မှာနေတာပါ။အဲ့ဒီဒေသမှာနေထိုင်တဲ့အခြားသူတွေလိုပဲစက်ကြီးဆိုပြီးတော့လက်နက်ကင်အဖွဲ့ပေါင်းစုံကတောင်းတာကိုသူမပေးလာရတာအခုဆိုရင်နှစ်အတော်ကြာနေခဲ့ပါပြီ။
တော်တော့ကြာပြီဒီအခုချိန်ကြီးလည်းဖြစ်နေသေးပါတော့အဲ့လိုအရင်အရင်နှစ်တွေကဆိုရင်ဟိုတိုင်ကိုဟို9000ထည့်ရတယ်အ3000ထည့်ရတယ်1000ထည့်ရတယ်1000ထည့်ရတယ်အဲ့လိုမျိုးတွေပေါ့နော်ဒါပေမဲ့ဒီ2000ဟိုဆက်ဆက်တနစ်ကတော့တော်တော်အချိန်ကြီးဆိုးသွားတယ်အတသိန်းကျော်ကြီးထည့်လာတဲ့အခါကျတော့လေအဲ့ကိုဒီမှာမရှိဘူးမရှိတဲ့အခါကျတော့အဲ့လိုချီးရတော့ပေါ့လူပြိုတွေစီးတဲ့အိမ်မှာကပို့ပေးရတယ်ပေါ့
ဂျောဂျော
ရပါတယ်1949ခုနှစ်ကတည်းကကရင်မျိုးသားရေးလှုပ်ရှားသူတွေတီချလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့အတွက်တိုက်လာခဲ့ကြပါတယ်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU PGN နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အဖွဲ့တွေဟာအဲ့ဒီနယ်မြေအတွင်းမှာအခြေစိုက်ကြပါတယ်သူတို့ရဲ့တပ်သားအင်အားကိုလည်းနှစ်စဉ်နှစ်တိုင်းဖြစ်ဆွတ်ဖို့လိုပြီးကွင်းစင်စီယုံတာရှိတယ်လို့မဖြစ်မနေအကြက်ကင်စုဆောင်တာလည်းရှိပါတယ်စစ်တပ်အာဏာသိမ်းလိုက်ချိန်မှာတော့ဖိအားပေးစစ်သားစုဆောင်ရတာတွေပုံများလာတယ်လို့ရွာသားတွေကပြောကြပါတယ်အဲ့ဒါကတိတ်ထူးဆန်းတာတော့မဟုတ်ပါဘူးနိုင်ငံမြေဧရိယာရဲ့9ရာခိုင်နှုန်းတောင်မရှိတဲ့ကရင်ပြည်နယ်ထဲမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲဖြစ်ပွားတာဟာအခြားဒေသတွေထက်ပုံများတယ်လို့ INSP မြန်မာကဆိုပါတယ်ဒါကြောင့်ပဲလက်နက်ကင်အဖွဲ့တွေမှာအကြဆုံးတွေရှိလာပြီတက်သားစုဆောင်မှုကမြေကြီးလက်ခက်မလွဲပါပဲအခုလိုတက်သားစုဆောင်တဲ့ကိစ္စနဲ့ငွေကြေးပေးရတဲ့ကိစ္စကို BGF ကညှင်းဆို့ထားပြီးကရင်ပြည်နယ် BGF ရဲ့အထွေထွေအတွင်းမူဘုံမူကြီးစောချစ်သူကယခုလိုရှင်းပြပါတယ်
အဲ့မှာစစ်တော်သွားမလို့တယောက်ငါပဲချက်ပဲလို့စပ်ပြောတဲ့လူတွေကိုသွားမိစ်ပါသူချိန်မှလို့သူ့ကိုမှယူလို့မရဘူးဒီကစုတင်တာကိုမိမိတို့ရောက်ပြီးတော့ပွဲဆိုတာဘိုးမင်းကစီကစစ်စနံသူဆောက်ရတော့သုတ်ဖြစ်တယ်တေဘတော့ပြီးတော့သူကပြောဆောက်တယ်အဓိကကျေရအောင်ကျော်ရပုံရဟောပေါ့လုံးဖို့ခံကိုရရဟိုကပ်ကိုရေးသဘောလို့မျိုးတော့တာဟောပေါ့ဖြစ်စီရတာဖြစ်တယ်တော့လက်ကျတော့ဒုရမှာတော့ဟောပေါ့ဒီသူတွေလက်ကျပတ်ဆင်လာတာဖြစ်တာပေါ့ဒါမှကြရောဟောပေါ့ဘယ်မှကိုရောမဆောက်ပါဘူ
းကရင်ပြည်တွင်နေရက်စွန့်ခွာသူများကော်မတီ CINDKP ကတော့လက်တွေ့မှာတော့ရွာသားတွေဟာရှိတန်းကိုအတင်းဖိအားပေးစေလို့ခံရတာဖြစ်တယ်လို့ဆိုပါတယ
်ဆက်ကနေဝိဇ္ဇာမောင်းလာဒီကောလေ
သူတို့ကပထမစစ်တပ်လက်စုတယ်လို့တော့မပြောဘူးဒီပြည်သူ့ကကွယ်တပ်ဖွဲ့လို့တော့ပြောတယ်သူများတွေမလုံးမဆိုးလို့ပေါ့အိမ်မှာနေတောင်ရလို့တွေကိုလောက်ကန်ဆောက်သွားလို့ရတယ်အဲ့ပေါ့ဟိုပါပေါ့အဲ့လိုမျိုးပေါ့နော်ဒီနောက်ပိုင်းမှာတော့ဒီစစ်ကြောင်းနောက်လိုက်လို့ခေါ်လာတယ်ဟိုဟာလိုက်သွားရတယ်တချို့တွေကြတော့ရှိတန်းသွားရတာရှိတယ်နောက်တော့ရွာသားတွေကြတော့မလိုက်ချင်တော့ဘူးတချို့ကြတော့ထောက်ခွင့်တောင်းတယ်ဟိုဟာတချို့ကြတော့လည်းမထောက်အောင်သူများအမျိုးမျိုးချော့ပြောတယ်မနေ့တနေ့ကတယောက်ဆိုရင်တော့သူများလက်ခေါ်တယ်သူမလိုက်ရတော့ကိုစားထည့်တယ်အော်နောက်ပိုင်းကြတော့ဒီသူကိုယ်တိုင်လိုက်အမယ်လို့လက်ခေါ်တော့သူနေစရထွက်ပြေးသွားတယ
်လက်နက်ကင်အဖွဲ့အားလုံးကတတသည့်စုဆောင်တာမို့လူငယ်အမျိုးသားတွေဟာနေစက်ဘက်ကိုထွက်ပြေးလာရပုံပါပဲတို့အတန်ကအချက်လက်အတိအကျရရှိဖို့လက်လှမ်းမမိနိုင်ပေမဲ့ဒေသအတွင်းဖြစ်ပွားနေတဲ့ဖြစ်ရတွေအရာဆိုရင်တော့ကရင်ပြည်နယ်ကတချို့ယူရီမှာဆိုရင်အသက်16နှစ်အောင်လူပြိုလူလွတ်တယောက်မှမရှိတော့ဘဲစိုက်ပျိုးမွေးမြူလုပ်ကိုင်နိုင်တယ်အိမ်တော်ရှိအမျိုးသားတွေသာကြံတော့တယ်လို့ဖော်ပြထားပါတယ် KNU တပ်သားစုဆောင်ရင်းတဲ့ပါခဲ့ပြီးစီမံဌာနမှာလက်အနေငယ်လောက်ခက်ကမကြသေးခင်ကမှထိုင်းနိုင်ငံကိုထွက်ပြေးခဲ့တဲ့တထုံခရိုင်ကလူငယ်တယောက်ရဲ့စကားသံကိုလည်းကြားခဲ့ရပါတယ်
ဟဲ့ဒီဟာလာရပါရဲ့ဒီပုံနဲ့တေးရတာ
ကျွန်တော်ကအမှမလုံးချင်တော့လို့ထွက်ပြေးလာတာ2လ3လပဲရှိသေးတယ်ကျွန်တော်ထွက်လာတော့အင်ကိုလမေးတာမျိုးရှိတယ်အဖေကိုလာပြီးခေါ်တယ်ဒါပေမဲ့အဖေကအသက်ကြီးနေတယ်တစ်ဖက်ကလည်းတောင်ရလို့ဘယ်သူမှလောက်တာမရှိတော့ အဖေကိုအိမ်အလုပ်ပြန်လုပ်ခိုင်းလိုက်တယ်။ကျွန်တော်ညီတွေကအသက်မပြေသေးတော့ခေါ်လို့မရဘူးလေ။လိုအပ်ရင်လည်းခေါ်မယ်လို့တော့ပြောတာရှိတယ်
။ KNU တက်မှတင်တက်မှမူကတော့ရွာသားတွေကိုတက်သားစုဆောင်တာမှန်ပေမဲ့သူတို့ကိုစစ်မတိုက်ခိုင်းဘူးလို့ထောက်ပြပြောဆိုထားပါတယ်။နောက်ပြီးတော့ငွေကြေးတောင်းခံတဲ့ကိစ္စကိုလည်းညှင်းဆိုထားပါတယ်။
ကျွန်တော်တို့ကမိသားစုတစုကိုလူလူထည့်ရမယ်ဆိုတဲ့ပုံစံမျိုးကောက်ယူတာမျိုးတော့ရှိတယ်။တချို့မိသားစုတွေကတော့တယောက်မှမသွားချေတာမျိုးရှိတယ်။အဲ့တော့သူတို့လူစားထုတ်ခေါ်ရတာပေါ့။ငါတဲ့ပုံစံမျိုးပေါ့နော်။အဲ့ဒါကတော့သူတို့ပိစာပေးရတာပေါ့။ဒါကျွန်တော်တို့နဲ့မဆိုင်ဘူးပေါ့နော်
။ထိုင်းနိုင်ငံတည်းဖွဲ့ပြီးတိုင်ဆောင်ခဲ့တဲ့လူငယ်တယောက်ကတော့ငွေကြေးတောင်းခံတာနဲ့ပတ်သက်ပြီးတို့တန်ကိုယခုလိုပြောပါတယ
်။ရောင်မာကစစ်မှုမထမ်းခြင်းဘူးလူစားထိုးမယ်ဆိုရင်တိတ်150ကနေ180အထိပေးရတယ်။အစားထိုးသွားမဲ့သူကိုပေးရတဲ့ပုံစံပေါ့။အဲ့ဒါဆိုရင်ကိုမိသားစုကသွားကြမလို့တော့ဘူးအပြီးပဲ။နောက်လာမကောက်တော့ဘူးအဲ့လိုမျိုးပေါ့။ဒါကပြီးခဲ့တဲ့နှစ်ပေးဆောင်ရတဲ့ဟာပေါ့။ဒီနှစ်တော့ကျွန်တော်မသိတော့ဘူး။တကယ်လို့ကိုကလူစားထိုးမရှိဘူး။သွားလဲမသွားဘူးဆိုရင်တစ်နှစ်ကို3သိန်းကနေ5သိန်းပေးဆောင်ရတာမျိုးရှိတယ်
။ KNU ရဲ့တက်မှမူကတော့တိုက်ပွဲအတွက်အခုထက်ပိုပြီးပြည်သူတွေထဲကပါတင်တယ်လို့ထုတ်ဖော်ပြောဆိုပါတယ
်။
ကျွန်တော်တို့ကောက်တယ်ဆိုပေမဲ့လည်းဒီပြည်သူတွေကိုပျော်ပြရှိတာတခုကယခုလက်ရှိနိုင်ငံရေးအခြေအနေမှာမြို့တွေကလူငယ်တွေတော့မှဒီဒီမိုကရေစီရဲ့အတွက်ကိုလာပြီးတော့ပေးဆက်တာရှိတယ်။ကျွန်တော်တို့တောင်းမှနေတဲ့လူတွေလည်းလို့ရမှာပေါ့
။ပြင်းပြင်းနဲ့ရဲ့နေမြေပိုင်းလိုက်အစုလိုက်ကွဲပြားပြီးနေမြေစုံမှုထားတဲ့လက်နက်ကင်အဖွဲ့တွေကြမှာတက်သားတိတ်စုဆောင်တာနဲ့ပတ်သက်ပြီးဘယ်နိုင်ငံကစီမင်းစည်းကမ်းတွေနဲ့ကန့်သတ်မလဲဆိုတာကခက်ခဲပါတယ်။လေ့ကျင့်မြောက်ဂျီနီဗာကွန်ဗင်းရှင်းရဲ့အပိုင်းသုံးမှာတော့အရက်သားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဂုဏ်သိက္ခာကိုစော်ကားခြင်းမလုပ်ဖို့တားမြစ်ထားပါတယ်။နောက်ပြီးတော့စီရေလှုပ်ရှားမှုတွေအတွင်းခိုင်းစီတာပါဝင်အယက်သားတွေကိုအာဏာအသုံးပြုပြီးရော့ကြီးမပေးဘဲသူမဟုတ်အတင်းအဓမ္မခိုင်းစီတာမျိုးမလုပ်ရဘူးလို့ညီလာခံကတားမြစ်ထားပါတယ်။ကရင်လူအခွင့်အရေးအဖွဲ့ KHRG ကစောနန္ဒစုကတော့ဥပဒေတွေကိုလိုက်နာမယ်ဆိုရင်တက်သားတိစုဆောင်ရမှာမလို့အပ်ပဲလူအခွင့်အချိုးဖောက်မှုတွေရှိလာမှာမဟုတ်ဘူးလို့ပြောပါတယ်။
စစ်သားစုဆောင်တာနဲ့ပတ်သက်ပြီးတော့သူ့နှကိုကလေးကသူ့စီမီစီကနဲ့သူရှိပြီးတာပေါ့နော်။အမအသက်သတ်မှတ်ချက်ရနောက်ပြီးလို့ရှိရင်ဟိုမဖြစ်နေလောက်ရမယ်ဆိုတာမျိုးလဲဒီစီပြမဟုတ်ပေါ့နော်။တချို့ဆိုလို့ရှိရင်မင်းနိုင်ရတယ်လေမင်းနိုင်လို့ပေါမှကိုပါရတော့မင်းနိုင်လို့မပိုင်လဲကိုလောက်ဆယ်မလို့တဲ့အနေထားမှလည်းရှိတယ်လေ။စီနဲ့ပေါ့နော်စီကန်သတ်မှတ်ချက်စနစ်တကျနဲ့လုံးမယ်ဆိုလို့ရှိရင်တော့လူခွင့်ရချိုးဖောက်မှုမရဘူးပေါ့။
ရှိနဲ့ပေါင်နဲ့အတင်းအဓမ္မခိုင်းစီမှုဒါမှမဟုတ်ဖိအားပေးမှုဆိုတာဘယ်လိုမျိုးလဲတိုက်ပွဲကိုမိမိစန္ဒအလျောက်ပါဝင်တဲ့သူများစွာရှိနိုင်ပါတယ်ဒါပေမဲ့လည်းနှစ်ပေါင်းများစွာတပ်သားစုဆောင်တာကိုကြုံလာခဲ့ရတဲ့ကရင်ပြည်နယ်မှာတော့လက်နက်ကင်အဖွဲ့တွေတဲ့ဝင်တာကိုတင်းရှောင်ဖို့ထွက်ပြေးသူတွေလည်းရှိနေအောင်ပါပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းတို့ရဲ့တပ်သားတွေစုဆောင်မှုတွေပိုးဆိုးလာနေတဲ့အကြောင်းတို့အတန်အစီအစဉ်ကနေတင်ဆက်တော့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းအနည်းချုပ်တွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းရှိရှိနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်မြဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာညချမ်းပါရှင်။ VOA American အတန်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook ကနေပြီးတော့တင်ဆက်နေပါရယ်။အခုသုံးလင့်သွားမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေပြိုင်ကဘာကဘာနဲ့မြန်မာသတင်းတပတ်အတွင်းသတင်းအနည်းချုပ်တွေကိုထုတ်လွှင့်သွားမှာဖြစ်ပါရယ်။ခုအရင်ဆုံးတော့ Democracy လူ့အခွင့်အရေးနဲ့ခေပြိုင်ကဘာအပတ်စဉ်ကဏ္ဍကိုတင်ပြပေးပါမယ်။ကတားနိုင်ငံမှာလက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာဒုတိယအဆင့်ရှုံးထွက်အဆင့်ထိပါဝင်ရှင်ပြိုင်ခဲ့တဲ့တောင်ကိုရီးယားအသင်းဟာတချိန်ကမြန်မာဘောလုံးအသင်းနဲ့အကြိမ်နဲ့ရှင်ပြိုင်ကစားခဲ့ရတဲ့အာရှအသင်းတစ်ခုဖြစ်ပါတယ်။မြန်မာဘောလုံးအသင်းကတော့အာရှချန်ပီယံအဆင့်ကနေအောက်ဆုံးအဆင့်ထိကျသွားခဲ့တာပါ။မြန်မာဘောလုံးအားကစားအများကြီးဆုတ်ယုတ်သွားခဲ့ရတာပါကြောင့်မလဲ။ဒီဆုတ်ယုတ်မှုကဒီမိုကရေစီလူ့အခွင့်အရေးတွေနဲ့ဆက်စပ်နေပါသလား။မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းဦးရင်ထွေးကိုဦးတင်မောင်တန်းကမေးမြန်းဆွေးနွေးတင်ပြထားပါတယ်။
ကမ္ဘာ့ဖလားဘောကိုကာတာနိုင်ငံမှာကျင်းပလိုက်ကြတဲ့ဟူကလူခွင့်ရေးအကြောင်းအရာတွေကမလွဲမသွေပါလာပါတော့တယ်အခုလိုကမ္ဘာ့ဖလားဘောကျင်းပဖို့အားကစားကွင်းတွေအဆောက်အအုံတွေကိုစောက်လုပ်ခဲ့ရမှာဝင်ငွေနည်းတဲ့တိုင်းပြည်တွေကအလုံသမားတွေကိုအများပြအသုံးပြုခဲ့ပြီးလုပ်ငန်းဆိုင်ရာအခွင့်အရေးမရတာလုပ်ခနိုင်ပေးတာသူတို့လုပ်ခတွေအပြည့်မရကြတာကျန်းမာရေးစောင့်ရှောက်ခွင့်မရရှိကြတာလုပ်ငန်းခွင့်တွင်ကွယ်လွန်သွားကြတဲ့အလို့သမားတွေရဲ့နိုင်ငံကိစ္စကိုသူ့တိုင်းပြည်ကိုပြန်ပို့ပေးတဲ့အထိတာဝန်ယူဖို့ပြတ်ကွက်တာလေးအပါအဝင်အလို့သမားခွင့်ရချုပ်ပေါက်မှုတွေကပြိုင်ပွဲမဆမီမှာထိတ်ကိုတက်လာတဲ့သတင်းတွေဖြစ်ခဲ့ကြပါတယ်။ဘီယာရောင်းချခွင့်ကိုပိတ်လိုက်ပြီးကမ္ဘာဘောလုံးပွဲကိုတွားကြည့်ကြမဲ့သူတွေအထူးသဖြင့်မျိုးသမီးတွေအနေနဲ့ဝတ်စားစီရင်မှုကကာတာနိုင်ငံရဲ့အစ္စလာမ်ယဉ်ကျေးမှုနဲ့မညီညွတ်ရေးဖန်ဆီးတာတွေဖြစ်နိုင်တယ်ဆိုတဲ့သတင်းတွေကလည်းဘောလုံးပွဲနဲ့တွဲလာတဲ့လူခွေရဆိုင်ရာစိုးရိမ်ချက်တွေဖြစ်နေပါတယ်ဒါပေမဲ့အဲ့ဒီလိုစိုးရိမ်တယ်လို့အခုတော့မဖြစ်ခဲ့ပါဘူးဒီပတ်မှာတော့ဘလုံးရည်ရည်သွေးနဲ့ဒီမိုကရေစီလူခွေရကဆက်ဆက်နေသလားဆိုတဲ့အကြောင်းကိုမြန်မာနိုင်ငံအတွေ့အကြုံကိုအဓိကထားပြီးကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြန်မာလက်ရွေးစင်ကိုသမဖြစ်ခဲ့ဘူးတဲ့ဦးဂျင်ထွေးဖြစ်ပါတယ်ဟုတ်ကဲ့မင်္ဂလာပါဦးဂျင်ထွေ
းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဟိုတစ်ချိန်တုန်းကဆိုလို့ရှိရင်တော့မြန်မာဘောလုံးသင်းကအာရှမှာအောင်မြင်တဲ့အသင်းတစ်သင်းဖြစ်ခဲ့တယ်ဆိုတာကျွန်တော်သိရပါတယ်။အာရှချန်ပီယံတစ်ချိန်တန်လည်းကြံခဲ့ဘူးတယ်လို့ဆိုပါတယ်။ဆိုတော့လူငယ်တွေသိရအောင်ကိုရင်ထွေးအချင်းလောက်ကျွန်တော်တို့ပြန်ပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဘောလုံးကစားတဲ့ချိန်ကတော့82-83ပေါ့နော်။အဲ့ဒီအချိန်တုန်းကမတိုင်ခင်ပေါ့နော်။1982ဝင်းကျင်လောက်ကဆိုရင်ကျွန်တော်တို့အရင်ငယ်ငယ်တော့ဆိုဘောလုံးဗမာဟိုလွေရီတို့မှာမြန်မာနိုင်ပြည်ဟိတချင်းဆိုတာအများအားကြားခဲ့ရတယ်။ဘာတွေလဲဆိုရင်ပတ်ကြုံကြီးဖလားတို့မာဒီကဖလားတို့ကျွန်တော်မာယာဟာလဲဖလားတို့ပွဲတွေမှာမြန်မာအောင်ပွဲတွေဆက်ခဲ့တယ်ဗောလေ။အဲ့ဒီအချိန်တော့လဲကျွန်တော် 1982 Munich Olympic သွားကစားတဲ့မြန်မာဘောလုံးတင်းအကြောင်းအရလဲကျွန်တော်တို့ဂျာမနီသွားကစားတဲ့အခါကြတော့လဲကျွန်တော်တို့အဲ့လိုသူတို့ရဲ့ပြောခဲ့တဲ့အကြောင်းလေးတွေပြန်ကြားခဲ့ရတယ်။မင်းတို့ဗမာ1982ကမြူနစ်အိုလံပစ်မှာလာကစားခဲ့တဲ့ကွာဆိုတဲ့ဂုံယူဝင်းကြားစာပြောခဲ့တဲ့ဂျာမန်နီးပြားကြီးစကားသံလည်းကျွန်တော်ကြားခဲ့တယ်။အခုနောက်ပိုင်းမှာတော့အဲ့ဒါကြီးလုံးဝမကြားခဲ့ရဘူးနော်။တပြေးပြေးနဲ့စုပ်စာမျိုးစာဖြစ်ခဲ့ပြီးတော့ဗမာဘောလုံးကခြေစွမ်းတော်တော်ကြီးကိုကြားခဲ့တာတော့အခုခေတ်သိတဲ့အတိုင်းပေါ့ဗျာ
။ဟုတ်ကဲ့မြန်မာဘောလုံးကခုနဦးရင်ထွေးပြောသွားသလိုအကြဘက်ကိုဆင်းသွားတာပေါ့နော်။တတိုင်းဆိုင်ဆိုင်ဒီမိုကရေစီနဲ့လွတ်လပ်ခွင့်အကျနဲ့သွားပြီးတော့များဆက်ဆက်နေတယ်လို့ပြောနိုင်မှာခင်ဗျာ
ကျွန်တော်တို့ဘောလုံးကစားတဲ့အချိန်ခါတော့ဦးနေဝင်လက်ခက်ပေါ့ဗျာအဲ့ဒီအချိန်တည်းကဘောလုံးလောကတက်လာမလို့တက်လာမလို့ ਨੇ တက်မဲ့ထင်ပြီးတော့တက်အယောင်လေးပြလိုက်လိုက်ပြန်ဆင်းသွားလိုက်တက်လာမဲ့ထင်ပြီးတော့အယောင်လေးပြပြန်ဆင်းလိုက်ပြန်ခုခေဒီမိုကရေစီနဲ့လွတ်လပ်ခွင့်ကြီးဆုံးရှုံးတဲ့အချိန်မှာဆိုတော့ပို့ပြီးတော့ဆိုးရလာတာပေါ့လေဘောလုံးသမားတွေရဲ့ဘဝမရေရာမတည်ကြတဲ့ဘဝတွေရောက်ခဲ့ရတာပေါ့ဗျာ
ဆိုတော့ဟိုဒီမိုကရေစီအကြောင်းပြောပြီးဆိုတဲ့ခါကျတော့ဒီမိုကရေစီအုပ်ချုပ်ရေးစနစ်ဆိုတာလေးကိုလည်းကျွန်တော်တို့နည်းနည်းထည့်ပြီးပြောချင်ပါတယ်ဒီစနစ်မှာကဆုံးဖြတ်ချက်ချတဲ့သူတွေဟာသူတို့သဘောနဲ့ကြီးမဟုတ်ပဲသက်ဆိုင်ရာပါဝင်ပတ်သက်သူတွေနဲ့အတူဆုံးဖြတ်ချက်ချတယ်လို့ဆိုပါတယ်ဆိုတော့စစ်တပ်ကအာဏာရယူပြီးတဲ့နောက်တပါတီစနစ်ဖြစ်လာတဲ့အခါမှာကျွန်တော်တို့သတင်းလွတ်လပ်ခွင့်တွေလည်းမရှိတော့ဘူးเนาะတိကျဘောလုံးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းမရှိတော့ဘူးအဲ့ဒီလိုအခြေအနေမှာမြန်မာလက်ရွေးစင်ဘောလုံးအသင်းနဲ့ဂိုးသမားတစ်ယောက်ဖြစ်ခဲ့တဲ့ဦးရင်ထွေးအနေနဲ့
အောက်ချုပ်ရေးပေါ်မှာဘယ်လိုတွေ့ကြုံရခဲ့ရပါသလဲကျွန်တော်ဘလုံးကစားတဲ့အချိန်ပေါ့နော်ကျွန်တော်တို့ခေတ်တော်ဆိုရင်လေးစင်ရွေးပြီးဆိုရင်လေးစင်ပနမရွေးရင်လူအရောက်ကအနည်းဆုံး 400မိနစ်ထဲလိုက်အုတ်ချုပ်သူကငါတို့စစ်တက်ကပါမယ်ဆိုတော့ကျွန်တော်တို့တကယ်ရွေးထားတဲ့လူတွေအားလုံးကဥပမာကျွန်တော်အယောက်20ရွေးတဲ့အယောက်
စစ်တပ်အုပ်ချုပ်နေတဲ့ကာလပတ်လုံးဘောလုံးလောကတိုးတက်လာဆိုမတိုးတက်ဘူးဘာကြောင့်လဲတကယ်ဗမာပြည်မှာကောင်းတဲ့ဘောလုံးသမားတွေအများကြီးရှိပေမဲ့လေသူတို့လူတွေပါအောင်မဲ့သူတို့ထိုးထည့်သွားတဲ့အခါကျတော့ကျွန်တော်တို့ဗမာပြည်ဘောလုံးလောကတိုးတက်ဖို့ဆိုတာတော်တော်ကြီးကိုဝေးလာဝေးပေါ့ဗျာပိုပြီးနှိမ့်ကြသွားတယ်အုပ်ချုပ်မှုပိုင်းမှာသူတို့စစ်တပ်ကပဲဦးဆောင်ပြီးခေါ်သွားတယ်သူတို့စစ
ပြောင်းသွားလဲဘလောက်ထိကျဆင်းသွားလဲခင်ဗ
ျနောက်ပိုင်းကျွန်တော်ဘောလုံးလောကထွက်သွားပြီမယ်လေဘောလုံးလောကအတိုင်းဝိုင်းနေတော့ဆက်တယ်အများနဲ့ရှိတာပေါ့လေဘာကြောင့်လဲဆိုတော့လေရွေးစင်ကစားဘောလုံးသမိုင်းပြည်ဒါပေမဲ့ဗမာတီက1993လောက်မှာနိုင်ငံတကာကိုလွတ်တဲ့ဘောလုံးသမားတွေရှိတယ်ဒါပေမဲ့လေသူကအကုန်ဗမာပြည်မှာကွန်မဲ့ဆိုတကယ်နိုင်ငံညမှာသွားကနိုင်နေခြေစားဘောလုံးသမားတွေရှိပြီမယ်လေအကုန်လုံးမလွတ်ဘူးအော်ဘာကြောင့်အကုန်လုံးမလို့ဆိုသူတို့နိုင်ငံသွားပြီးအပြင်ရောက်တဲ့ခါကျရင်မျက်စိပွေနားကျပြီးတော့အကုန်လုံးသူတို့နိုင်ငံတကာပါလာမဲ့ယူစာတွေဘာတွေညာတွေဗမာပြည်ကိုတည်လာမဲ့အဟာမျိုးတွေရှိတဲ့အတွက်ကျေးဇာဘုံလုံးကိုတယောက်စာနှစ်ယောက်စာပဲလို့တကယ်လွတ်မယ်ဆိုရင်ဘောလုံးဗမာပြည်မှာကျေးဇာဘုံလုံးသမားတွေအများကြီးရှိပါတယ်နိုင်ငံတကာသွားမယ်နိုင်ငံတကာရတဲ့ပတ်စံကဗမာပြည်ရတဲ့ပတ်စံနဲ့ပူရလာမယ်သူတို့အဲ့ဒါမျိုးတွေသူတို့ကနေထားပြီးတဲ့အခါကျတော့လွတ်ချင်နိုင်မလွတ်ဘူးတယောက်စာနှစ်ယောက်စာလွတ်တယ်ပြီးရင်ပြန်ခေါ်တယ်တစ်နှစ်နှစ်နဲ့လောက်ပြီးွားရင်ဗမာဘောလုံးလောကထဲမှာပဲရှင်နေလှုပ်ရှားနေတယ်ဆိုတော့ကျွန်တော်တို့ဗမာပြည်ဘောလုံးလောကပြန်ကြည့်မယ်ဆိုခုခင်မှာဆိုရင်တော်တော်ကြီးကိုနှိမ့်ကြလာတယ်တွေ့တယ်ခုနောက်ဆုံး MML ပေါ့နော်မြန်မာ National League ဘောလုံးကစားတာတခါမှမကြုံဘူးပွဲအစပွဲဆုံးကျွန်တော်တို့ Premier League လို့ပဲပထမတကြော့ဒုတိယတကြော့ကစားတယ်ပရိသတ်တယောက်မှမရှိပရိသတ်မရှိတဲ့ဘောလုံးကစားတော့ဘောလုံးသမားတွေရင်းနေမှာအပိအမြောက်မလို့ရှိတဲ့ခါကျတော့ဟောငါတို့ဘရုမလာမကြည့်တော့လေငါတို့ကစားခြင်းဆိုကစားမယ်ဆိုတဲ့ပုံစံမျိုးနဲ့ချိုးကစားသွားတော့ဘောလုံးကပုံပြီးနှိမ့်ကြလာအဲ့ဒါတွေတော့မြင်တွေ့နေရတာပေါ့ဗျာခုချိန်က
ဟုတ်ကဲ့ဟိုဥယျာဉ်တွေပြောသွားသလိုပဲပေါ့နော်ကျွန်တော်တို့ဒီလွတ်လပ်စွာဖော်ပြပြောဆိုခွင့်ကိုကြောက်တဲ့အတွက်ကြောင့်မလို့ចောင်းသားសန္ဒပြမှုတွေ88အချွေတွေတပိတ်ကြီးចောင်းရောဒီလွတ်လပ်စွာសန္ဒပြခွင့်လွတ်လပ်စွာပြောဆိုခွင့်တွေကိုဖိနှိပ်ထားတဲ့ကျင်းတဲ့အတွက်ကြောင့်မလို့ဆိုရင်တဲ့အတွက်ကြောင့်မလို့ခေါလာဘောလုံးပွဲတွေမှာလူမရှိတာတွေပရိသတ်မရှိဘဲကစားရတာတွေចောင်းသားပွဲတွေကိုမလုပ်တာတွေရက်ကွက်ပွဲတွေမရှိတော့တာတွေနောက်ပိုင်းမှာတော့ကျွန်တော်တို့ပုံပြီးကြားရပါတယ်เนาะအားစားငွင်းကြီးတွေကိုเนาะကျွန်တော်တို့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပေးပြီးနေရာရောင်းစားပြက်လိုက်ကြတာတွေအထိဆိုးွားသွားတာတွေလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့နောက်ဆုံးမင်းကလေးပါဝင်ထွေးเนาะမြန်မာဘောလုံးလောကတိုးတက်လာအောင်ဆိုလို့ရှိရင်ဘလို့များဆောင်ရွက်ရင်တိုးတက်လာမယ်လို့ဝင်ထွေးထင်ပါတယ
်ဘောလုံးလောကတိုးတက်စီခြင်းရက်ွက်ရှိတယ်မြို့နယ်ရှိတယ်တိုင်းအဆင့်ရှိတယ်ပထမတန်းရှိတယ်ခု MMA အဆင့်ရှိတယ်ပထမဆုံးရက်ွက်တိုင်းရိုက်ွက်တိုင်းမှာဘောလုံးကွင်းရှိရမယ်ကျောင်းတိုင်းကျောင်းတိုင်းမှာဘောလုံးကွင်းရှိရမယ်မြို့နယ်တိုင်းမြို့နယ်တိုင်းမှာခင့်မိတဲ့ဘောလုံးကစင်းကွင်းရှိရမယ်တိုင်းနဲ့ပြည်နယ်တွေအားလုံး14တိုင်း14တိုင်းရှိရင်14တိုင်းမှာခင်မိတဲ့ဘောလုံးကွင်းကြီးရှိရမယ်။သိပ်ကျွန်တော်တို့ခင်မိတဲ့လူငယ်ဘောလုံးအပြုစုပြောထောင်တဲ့အသင်းတွေရှိရမယ်။ခုချိန်မှာအဲ့ဒါတွေမရှိတော့ဘူး။ကျွန်တော်တို့ခေတ္တကစားခဲ့တော့ကျွန်တော်တို့ရက်ွက်ကနေတက်လာတယ်။ရက်ွက်ကစားတယ်။ရက်ွက်ကနေမြို့နယ်တက်လာ။မြို့နယ်နဲ့တိုင်ရနေပြီးတော့လက်ရေးစင်စုပြီးဖြစ်လာတယ်။အဲ့လိုပြုစုပြောတာခုချိန်မှာဘာမှမရှိတော့ဘူး။တခါကြီးတိုင်နဲ့ပြည်နယ်ကစားပြီးွားတယ်ဆိုသူများတွေပြောမှကိုကြားတယ်။အိုးကိုအသင်းကတိုင်ရသွားကြပြီ။ဆက်ရှင်နှစ်ယောက်ကစားတယ်။16နှစ်ရောက်16နှစ်ရောက်ကစားတယ်ကစားတယ်ဒါပေမဲ့အောင်မြင်မှုစီလာတော့အောင်မြင်မှုမရှိခဲ့ဘူးကိုတိုင်းမျိုးလို့ကိုနှိမ်ချပြောတာမဟုတ်ကိုတိုင်းပြည်ရဲ့အာကစားမြင့်တက်ခြင်းလေဒ ကျွန်တော်တို့ဖြစ်စီကြတာဗမာပြည်ဘောလုံးလောကအာကစားလောကတက်ချင်နေဆိုရင်နေရာတွေရက်ွက်တိုင်းမှာမြို့နယ်တိုင်းမှာကျောင်းတိုင်းမှာဘောလုံးကွင်းနေရှိဖို့အရေးကြီးပါတယ်ကုစုရင်ကြည့်ဟိုတနေ့ရပတ်တက်လာတယ်ဘောလုံးကွင်းထဲမှာရဟန်းရင်ကွင်းလာစတောက်တယ်ဆိုတော့အဲ့လိုမျိုးဘလို့သွားကစားလို့ရတော့မှာလဲဆိုတော့အရေးကြီးတဲ့ကျောင်းတိုင်းမြို့နယ်တိုင်းရက်ွက်တမိုင်ဘောလုံးကွင်းနေရှိရင်ဘောလုံးသမ soye, Bama, the chinga, the Bama hisura, on a gelime. Now, so general Lewis and Gazarezima, general Nibiai, Jabu Mabo, Usailan, Bologi, Usailan, Pabio Webb, Maru, Bamaga, Yuria, Nitonsel of Juzame, Dibonesa Dwani, Bloma, me, Arab Mamma, Gucci Nijiba, like when I design.
ကျွန်တော်ဗမာယူရီယားကိုနိုင်ခဲ့တဲ့အခြေအနေမရှိဘူးအခုလာအိုးစုကမ္ဘောဒီးယားတို့ဗီယက်နမ်တို့ပူးတောင်းစုတဲ့ပမာနိုင်ဖို့ဆိုတော့ဗမာလောကကြီးဘောလုံးလောကကြီးတွင်းမြင့်မှုအတွက်ကတော့အများကြီးလိုပါသေးတယ်အများစုအရေးကြီးဆုံးလို့တာတော့ဘောလုံးကွင်းတွေနေရာတကာမှာရှိဖို့လိုပါတယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရင်ထွေးရေဟုတ်ကဲ့ကျေးဇူးပါတယ်ကိုရေအချင်းဒီနာဘရာဇီးလ်ချီလီ ချင်ပါတယ်အဲ့ဒါကတော့အမျိုးသမီးတန်းသူညီမျှမှုဆက်ရအခွင့်အရေးအောင်ပွဲသတင်းတစ်ပုဒ်ပါအမေရိကန်အမျိုးသားဘော်လုံးသင်းဟာအုပ်စုကတက်ပြီး16သင်းရှုပ်ထွက်ပွဲစဉ်ကိုတက်သွားတဲ့အတွက်စုကြည့်အမေရိကန်ဒေါ်လာ13သန်းရရှိကြမယ်လို့ခန့်မှန်းကြပါတယ်ဒီစုကြည့်ကိုခွဲတဲ့အခါအမေရိကန်အမျိုးသမီးဘောလုံးအသင်းကလည်းရရှိမှာဖြစ်တာကြောင့်သူတို့6တန်းကျော်ရရှိမယ်လို့တွက်ပါတယ်အမေရိကန်အမျိုးသမီးဘောလုံးအသင်းဟာစုချင်းနဲ့ပတ်သက်ပြီးအမျိုးသားများနဲ့ဒန်းတူအခွင့်အရေးရလိုမှုအတွက်တောင်းဆိုခဲ့ရမှာဒီနေ့ February လကသဘောတူညီချက်ရရှိခဲ့တာကြောင့်အဲဒီသဘောတူညီချက်ရစုချင်းရရှိမှာဖြစ်တယ်လို့အကဲခတ်သူတွေကတွက်ပြကြတာပါတကယ်တော့အမေရိကန်ဘောလုံးအသင်းကလက်ရှိကမ္ဘာ့ဖလားချန်ပီယံဖြစ်ပါတယ်2015တုန်းကလည်းချန်ပီယံဖြစ်တဲ့အခါမှာစုကြည့်ကတက်တမ်းပဲရခဲ့ပြီး2019ခုနှစ်ချန်ပီယံဖြစ်တော့လေ၄တမ်းပဲရခဲ့တော့အခုအမျိုးသားအသင်းကအုပ်စုကနေတက်တာနဲ့ပဲ13တမ်းဆိုတော့အမျိုးသမီးတွေအတွက်စိတ်မကောင်းဝမ်းနည်းစရာပါပဲဒါပေမဲ့ကွာချက်ကိုသူတို့တိုက်ပွဲဝင်ခဲ့ပြီးရခဲ့တဲ့ February the ball တူညီချက်အရချန်ပီယံဖြစ်တာတဲ့ကိုအမေရိကန်အသင်းကစုကြည့်ပိုရရှိမှာဖြစ်တာကတော့ဝမ်းနည်းဝမ်းသာစရာဖြစ်ရလို့ဆိုရမှာပါခင်ဗျာဘလုံးကက်ခတ်တက်ပြသူတွေမှတ်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်တို့
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကဏ္ဍအပြီးမှာတော့တပတ်အတွင်းမြန်မာသတင်းအနေချုပ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာအမျိုးသားကာကွယ်ရေးအသုံးစိတ်ဥပဒေမူကြမ်းကိုဒီဇင်ဘာလ9ရက်နေ့ကအတည်ပြုလိုက်ပြီးမြန်မာနိုင်ငံက PDF အပါအဝင်လက်နက်ကိုင်အဖွဲ့တွေနဲ့ဒီမိုကရေစီရဲ့လှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီထောက်ပံ့မှုတွေပေးပါဝင်ပါတယ်။တလောကပဲစစ်ကောင်စီကတေတံချမှတ်လိုက်တဲ့တက္ကသိုလ်ကျောင်းသားလူငယ်တွေအယူခံတက်ဖို့ခက်ခဲနေပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံကိုယ်လက်မှတ်ရှောက်ထားတဲ့စနစ်ပြင်ဆင်နေတဲ့အတွက်အရေးပေါ်ခီးထွက်လို့တွေအခက်ကြုံနေရပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်တဲ့တွင်ကိုတော့ကိုဝင်းခတ်မောင်နဲ့အတူစူးစီးတင်ပြထားပါရရှင်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာတပ်အမတ်ကြီးအဆင့်မထားတော့ဘဲတန်ယုံယာယီတာဝန်ခံအဆင့်လျှော့ချတော့မှာဖြစ်ပါတယ်။အမေရိကန်တန်ယုံနဲ့နှိစက်တဲ့အတိုင်းအဝိုင်းရဲ့အဆိုအရမကြာခင်တာဝန်သက်တမ်းကုံဆုံးတော့မဲ့အမေရိကန်တပ်အမတ်ကြီးတောမတ်စ်ဗိုက်ဒါနေရာမှာအစားထိုးဖို့နောက်ထပ်တပ်အမတ်တွေမပို့တော့ဘဲယာယီတန်ယုံတာဝန်ခံအဆင့်ပဲထားတော့မှာပါ။လက်ရှိအမေရိကန်တန်ယုံဒုတိယတာဝန်ခံဒေဘရာလင်အနေနဲ့ရှက်စတီအဖဲလို့ခေါ်တဲ့ယာယီတန်ယုံတာဝန်ခံတာဝန်ကိုယူမယ်လို့လည်းသိရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့အာဏာသိမ်းပြီးတော့တက်လာတဲ့လက်ရှိမြန်မာစစ်ကောင်စီအပေါ်အတိအမှန်မပြုဘူးဆိုတာအခုလိုတန်တမာရဲ့အဆင့်လျှော့ချပြီးတော့ပြသချင်မုံရတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။အမေရိကန်နိုင်ငံခြားရေးဌာန website မှာဖော်ပြချက်အရလက်ရှိတန်အမတ်ကြီးတောမတ်စ်ဗိုက်ဒါဟာ2020ဒီဇင်ဘာ16ရက်မှာမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးတာဝန်ကိုစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ပုံမှန်အားဖြင့်တန်အမတ်ရာထူးတက်တန်းကနှစ်နှစ်တာဝန်ယူရတာဖြစ်တဲ့အတွက်အခု2022ခုနှစ်ဒီဇင်ဘာ16ရက်မှာသူ့ရဲ့တန်အမတ်တက်တန်းကုန်ဆုံးမှာဖြစ်ပါတယ်။1988အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကအမေရိကန်အစိုးရကမြန်မာနိုင်ငံမှာတန်အမတ်ကြီးအဆင့်မထားတော့ဘဲရာယီတန်ယုံတာဝန်ခံအဆင့်နဲ့နှစ်ပေါင်း20ကျော်ကြာအဆင့်လျှော့ချသတ်မှတ်ခဲ့တာပါ။ သမရဦးသိန်းစိန်လက်ထက်အပြောင်းအလဲတွေစတင်ပေါ်ပေါက်လာတဲ့အချိန်မှာတော့မြန်မာနိုင်ငံကိုသမရဟောင်းဘရက်အိုဘားမားလာရောက်ခဲ့တဲ့2012ခုနှစ်ကြားမှာတပ်အမတ်ကြီးအဆင့်ပြန်လည်ဆီလုပ်ခဲ့တာပါမြန်မာနိုင်ငံမှာစစ်ကောင်စီကျင်းပမဲ့လှမ်းမက်နဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မြတ်တာမှာမဟုတ်လို့မထောက်ခံနိုင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းတရားဝင်ပြောကြားထားပါတယ
်။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာဒီဇင်ဘာ9ရက်နေ့ကအတည်ပြုလိုက်တဲ့မျိုးသားကာကွယ်ရေးအသုံးစီဥပဒေကြမ်းမှာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးမယ်လို့ထည့်သွင်းထားပါတယ်။ဒါပြင်မြန်မာနိုင်ငံထဲကတိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအတွက်အထောက်အကူဖြစ်စေမဲ့အစီအစဉ်တွေပေးဖို့လဲအဲ့ဒီမူကြမ်းမှာထည့်သွင်းရေးဆွဲထားပါတယ်စစ်တပ်ကအာဏာသိမ်းတာကိုလက်မခံပဲအရတားအုပ်ချုပ်မှုပြန်လည်ပေါ်ပေါက်ရေးထောက်ခံပြောဆိုနေကြတဲ့မြန်မာစစ်ဘက်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ပေးဖို့လဲမျိုးသားကာကွယ်ရေးအသုံးစဥ်ရေးကြမ်းမှာထည့်သွင်းထားတာပါမြန်မာနိုင်ငံတဝန်းရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်နေကြတဲ့လူမှုအခြေပြုအဖွဲ့တွေနဲ့အခြေခံလွတ်လပ်မှုအတွက်တောင်းဆိုလှုပ်ရှားလို့မတရားဖမ်းဆီးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုလည်းကူညီထောက်ပံ့သွားရေးသုံးစီမှုချမ်းမှာထည့်သွင်းထားပါတယ်။မျိုးသားပြန်လည်တင်ပြရေးကိုဦးစားပေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့တွေတိုင်းရင်းသားအဖွဲ့တွေကိုကူညီဖို့အစီအစဉ်တွေလည်းပါပါတယ်။ဒီဇင်ဘာ9ရက်ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အမေရိကန်ကာကွယ်သုံးစီမှုချမ်းမှာအခုလိုမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သုံးစွဲမဲ့အသုံးစရိတ်တွေထည့်သွင်းထားတာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာအတည်ပြုဖို့တော့လိုပါသေးတယ်။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။မြန်မာဘက်ကအကျဉ်းသားအများအပြားလွှတ်ပေးပြီးတဲ့နောက်မှာမြန်မာခီးစဉ်သွားဖို့အထူးကိုယ်စားလှယ်ကအစီအစဉ်ထားတာဖြစ်ပါတယ်။သူခီးစဉ်ကလည်းထူးထူးခြားခြားရက်လက်တွေထွက်လာဖို့မျှော်လင့်ချက်မရှိသလိုအချိန်အကန့်အသတ်တွေရှိနေတာကြောင့်ဆိုပြီးတော့ခီးစဉ်ဖျက်သိမ်းရတာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချမ်ဆွန်ရီက VOA ခမာဌာနကိုပြောပါတယ်။ဒီလအတွင်းဘယ်လ်ဂျီယမ်နိုင်ငံဘရဆဲလ်မြို့မှာ EU အာဆီယံအစည်းအဝေးကိုတက်ရောက်ဖို့ရှိနေတဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့လာမယ့်အနာဂတ်မှာလဲမြန်မာနိုင်ငံကိုအစွမ်းကုန်ဆက်လက်ကူညီသွားဖို့အရည်ရထားကြောင်းလဲပြောခွင့်ရသူက VOA ခမာဌာနကို Telegram ကသတင်းပြောကြားခဲ့တာပါ။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဆက်ပြီးတော့ကူညီဖို့စိတ်ပိုင်းဖြတ်ထားပြီးတော့တခြားသောအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့လဲပူးပေါင်းဆောင်ရွက်နိုင်ရေးကြိုးပမ်းသွားမယ့်အကြောင်းလဲပြောခွင့်ရသူကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံဟာမြန်မာစစ်အစိုးရကိုဖိအားပေးနိုင်စွာမရှိဘူးလို့ကမ္ဘောဒီးယားနိုင်ငံရဲ့သိပ်ပံဗမောက္ခ M Sovanara ကသုံးသပ်ထားသလိုမြန်မာအရေးဟာအာဆီယံဥက္ကဋ္ဌတူဦးရဲ့တာဝန်မဟုတ်ပဲအာဆီယံအသင်းကြီးတစ်ခုလုံးရဲ့တာဝန်ဖြစ်တယ်လို့လည်းပြောပါရယ်။အာဆီယံအတွက်လာမယ့်အလဲကျဥက္ကဋ္ဌကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါရယ်
။ဥရောပသမဂ EU ကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ယူရိုငွေ6တန်းခွဲပေးအပ်လိုက်ပါရယ်။မြန်မာနိုင်ငံတွင်လူ15တန်းလောက်စားနပ်ရိက္ခာပြက်လက်နေတာဒါမှမဟုတ်စားနပ်ရိက္ခာမလုံမလောက်ဖြစ်နေတာကြောင့်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတစင် EU ကအခုလိုကူငွေတွေပေးအပ်ခဲ့တာဖြစ်ပါတယ်။လောက်စားစီစည်းနဲ့စားတောက်ကုန်ဈေးနှုန်းကြီးမြင့်လာတာကြောင့်မြန်မာပြည်သူတို့ချို့စံနဲ့ဟင်းချက်ဖို့စီကိုတော့မဝယ်နိုင်တော့တဲ့အချိန်မှာ EU ကကူညီတာဖြစ်ကြောင်း WFP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီရေးပရိပခါတွေနဲ့ရင်ဆိုင်တုံ့တွေ့နေရတဲ့မြန်မာနိုင်ငံမှာကုန်စည်စီးဆင်းမှုအခက်အခဲကြုံနေရသလိုအိုးအိမ်ဆုံးခွာတဲ့လူဦးရေလည်းဆက်ပြီးတိုးလာတာကြောင့်တန်းနဲ့ချီတဲ့ပြည်သူတွေနေစဉ်နဲ့အမျှစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံလာရတာဖြစ်ပါတယ်။လက်နက်ကိုင်ပြည်ပခါနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြုံနေရချိန်မှာ EU ကအချိန်မီအကူအညီရခဲ့တာလို့လဲ WFP မြန်မာကပြောပါတယ်။ WFP အဖွဲ့ကတော့အစိုးရမှုတဲ့ NGO အဖွဲ့တွေနဲ့ရောရရွာကူညီထောက်ပံ့ရေးအဖွဲ့တွေနဲ့ပါပူးပေါင်းပြီးအကူအညီအမှန်တကယ်လိုအပ်နေသူတွေလက်ထဲရောက်အောင်လိုက်လံဖြန့်ဝေပေးနေတယ်လို့ဆိုပါတယ်။ရန်ကုန်မြို့စင်ကြေပုံစင်ရသားရက်ကွက်တွေအပါအဝင်နိုင်ငံရဲ့အရှိတောင်ပိုင်းအနောက်မြောက်နဲ့နေဆက်ဒေသတွေကပြည်သူ၈သိန်းကျော်အတွက် EU ရဲ့စာနာမှုအကူအညီတွေဖြန့်ဝေပေးသွားမှာဖြစ်ပါတယ်။ဒီအကူအညီကိုရက်သားများကောင်ဝယ်စောင့်ရှောက်ရေးဥရောပနိုင်ငံသားများအဖွဲ့နဲ့စာနာမှုအကူအညီပေးရေးစီမံကိန်းအဖွဲ့တို့ကငွေကြေးထောက်ပံ့ပေးခဲ့တာပါ။2022ခုနှစ်ဝင်လာခဲ့ကမြန်မာနိုင်ငံတစ်လွှားကပြည်သူ၃သန်းအတွက်အစားအစာအဟာရနဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေ WFP ကထောက်ပံ့ပေးခဲ့ပြီးအများစုဟာပြိပခကြုံနေရတဲ့ချင်းကြားပြည်နယ်နဲ့စကိုင်းမကွေးတိုင်းနေဖြစ်ပါတယ
်ရန်ကုန်ကျောင်းသားလူငယ်ခုနှစ်ဦးပါဝင်အကျဉ်းသား၁၀ဦးကိုစစ်ကောင်စီကမကြာသေးခင်ကတည်တန်းချမှတ်အပြစ်ပေးခဲ့တာကိုပြန်လဲရုပ်သိမ်းပေးဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ AAPP နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်းတို့ကတောင်းဆိုထားပါတယ် ထားအပြင်မြန်မာစစ်တပ်အနေနဲ့နိုင်ငံတွင်းဒေသံပေးတာကိုအပြည်အဝရုပ်သိမ်းနိုင်ဖို့အတွက်လက်ရှိဒေသံအပြစ်ပေးနေတာတွေကိုတရားဝင်ဆိုင်ကထားဖို့လဲ HRW ကဒီဇင်ဘာ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်နိုင်ငံတကာအတိုင်းဝိုင်းကအပြင်းထန်တောင်းဆိုနေတဲ့ကြားကဇူလိုင်လအတွင်းကိုချီမင်းနဲ့ကိုဖြိုးစီရသောအပါဝင်လူလေးဦးကိုကိုမြက်အပြီးမှာတကုံတက်ကတူကြောင်းသား9ဦးဥပါဝင်အကျဉ်းသား10ဦးကိုစစ်ကောင်စီကမကြာသေးခင်ကပြီးတော့ထမှန်သေးတဲ့အဖြစ်ပေးလိုက်တာပါဒီအမှုတွေအားလုံးကိုနိုင်ငံတကာတတ်မှတ်ထားတဲ့စံချိန်စံညွန်းတွေနဲ့အညီကြားနာစစ်ဆေးခြင်းမရှိဘဲစီရင်ချက်ချခဲ့တယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်တကုံတက်ကတူចောင်းသားတွေကိုနှုံမ30ရင်းနဲ့မှာစစ်ခုံရုံးကနေရာစတတ်ကြီးပုံမှ300နဲ့တကပိတ်စင်ချက်ချမှတ်ခဲ့တာပါသူတို့ဟာအရင်စစ်တပ်အရာရှိဟောင်းတအုပ်ဖြစ်သူကိုနေအိမ်မှာတွားရောက်လှုပ်ကြံတပ်ဖြတ်မှုနဲ့ဆွဲချက်တင်ခါရပြီးအခုလိုတည်တံအပြစ်ပေးခံရတာပါအပြစ်ပေးခံရတဲ့တကုံတက်ကတူចောင်းသား9ဦးစလုံးဟာအသက်25နှစ်အောက်လူငယ်တွေဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကမနေ့ February 1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအခုအချိန်ထိတေတံအပြစ်ပေးခံရသူ130ရှိသွားပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။တေတံကြခံရသူတွေဟာတရားရုံးလုံးလုံးလုံးနေအရာတရားရေးရာဘက်ကဖြစ်ဖြစ်မိသားစုဝင်တွေဘက်ကဖြစ်ဖြစ်အယူခံတတာအတနာခံစားတင်ပြတာတွေလုပ်ပိုင်ခွင့်ရှိကြောင်းဥပဒေတွေမှာအတိအလင်းဖော်ပြထားပေမဲ့လက်ရှိအခြေအနေအရမိသားစုဝင်တွေအနေနဲ့အခုလိုအတနာခံစားတင်ပြနိုင်ဖို့တော့အခက်အခဲတွေရှိနေတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရ2023စစ်တပ်အာဏာသိမ်းချိန်ကနေ2022ဒီဇင်ဘာ10ရက်နေ့အထိနိုင်ငံတော်ဖမ်းဆီးခံရသူစုစုပေါင်းက 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးအကျဉ်းထောင်အသီးသီးမှာအကျဉ်းကျခံရဆဲဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်လျှောက်ထားတဲ့ online booking စနစ်ကိုရပ်နားထားတဲ့အတွက်အကြောင်းမျိုးမျိုးကြောင့်နိုင်ငံကူးလက်မှတ်ရေးပေါ်လိုအပ်နေသူတွေအခက်ကြုံနေရပါတယ်။နိုင်ငံကူးလက်မှတ်လုပ်ဖို့ online ကနေ booking ယူပြီးဆောင်ရွက်နေတဲ့စနစ်ကဒီဇင်ဘာ5ရက်ကစပြီးရနားလိုက်တာပါဒီမတိုင်ခင်တုန်းကတော့ online ကနေနှစ်ပတ်ဒါမှမဟုတ်ရက်60ကြိုတင် booking ယူရတဲ့စနစ်ကိုအသုံးပြုပါတယ်နိုင်ငံကူးလက်မှတ်ရုံးရဲ့ထုတ်ပြန်ချက်မှာတော့24နာရီအတွင်း online booking ယူနိုင်တဲ့စနစ်ကိုပြောင်းလဲနိုင်အောင်ပြင်ဆင်နေတယ်လို့ပြောထားပါတယ်ဒါပေမဲ့အဲ့လိုပြင်ဆင်မှုတွေဘယ်လောက်ကြာမလဲဆိုတာကိုတော့ဖော်ပြမထားပါဘူးဒါကြောင့်လဲနိုင်ငံကူးလက်မှတ်တွေရှောက်လို့မရသေးတဲ့သဘောဖြစ်နေပါတယ်အရင်ကတည်းကကြိုတင် booking ရထားတဲ့လူတွေပဲရက်ချင်းအတိုင်းနိုင်ငံကူးလက်မှတ်ရုံးကိုတွားခွင့်ရတာပါအရင်တုန်းကတော့နိုင်ငံကူးလက်မှတ်ရုံးကိုလူကိုယ်တိုင်တွားရောက်လျှောက်ထားနိုင်ပေမဲ့စစ်တပ်အာဏာသိမ်းပြီးတလကျော်အကြာမှာမလိုလားအပဲလူစုလူဝေးမဖြစ်စေဖို့နဲ့ကိုဗစ်ကူးစက်အနေရောဂါကာကွယ်ဖို့ဆိုပြီး online booking စနစ်ကိုပြောင်းလဲလိုက်တာလည်းဖြစ်ပါတယ်အဲ့ဒီစနစ်ကအစပိုင်းလွယ်ကူပေမဲ့နောက်ပိုင်းနည်းပညာခက်ခဲတွေကြောင့် booking ရဖို့ခက်ခဲလာပြီးဂျားပွဲစားတွေကတဆင့်လောက်ရာကonline ကနေ booking ယူပေးမယ်ဆိုပြီးအလိန်ခံရတဲ့တည်င်းနေလဲမကြာခဏကြားနေရတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာတည်င်းတချို့ကိုပြောပြပေးပါမယ်အီရန်နိုင်ငံမှာလက်သလုံးဆန္ဒပြပွဲတွေအတွင်းအဖမ်းခံရသူတွေထက်ကပထမဆုံးတဦးကိုကွန်မြက်လိုက်ကြောင်းအီရန်အစိုးရကပြောပါတယ်တရုတ်သမ္မတရှီဂျင်းပင် sorry အာရေဗျနိုင်ငံကိုတွားရောက်ပါတယ်ဒီလိုတရင်တွေအပြင်အင်ဒိုနီးရှားနိုင်ငံမှာတော့အိမ်တောင်ဖက်မဟုတ်သူနဲ့လိင်ဆက်ဆန္ဒကိုရာဇဝတ်မှုအဖြစ်လွှတ်တော်ကအပြင်းအထန်သတ်မှတ်လိုက်ပါတယ်။ဒီလိုတပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာတရင်တွေကိုမှအီတန်စင်နဲ့ကောင်းအောင်တို့ပြောပြထားပါတယ်ရှင်
။ဂျာမနီဆူရကိုအလက်နက်ကအကြမ်းဖက်နီးနဲ့ဖြုတ်ချပြီးအာဏာသိမ်းမှုကြိုးစားတယ်လို့တန်လျာရှိတဲ့သူတချို့ကိုဂျာမနီရဲကဖမ်းဆီးထားပါတယ်။ဂျာမနီနိုင်ငံရဲ့ပြည်နယ်16ပြည်နယ်တွေက17ပြည်နယ်မှာနေရာပေါင်း130ကိုရဲတပ်ဖွဲ့ဝင်အယောက်3000ကျော်ကဗိုလ်နှုန်းနှောင်းကစီးနှင်းရှာဖွေခဲ့တဲ့ဆိုပြီးတော့ဗဟုအစိုးရရှိနေတွေကပြောပါလေအကြမ်းဖက်အဖွဲ့ရဲ့အဖွဲ့ဝင်တွေအဖြစ်တန်တရားရှိတာကြောင့်ဂျာမနီနိုင်ငံသား22ယောက်ကိုထိန်းသိမ်းထားတယ်လို့လည်းပြောပါသေးတယ်သူတို့ဟာနာဇီဂျာမန်အင်ပါယာနိုင်ငံသားများလှုပ်ရှားမှုအဖွဲ့လို့အဓိပ္ပာယ်ရတဲ့ Rush Citizens Movement အဖွဲ့နဲ့ဆက်ဆက်နေသူတွေဖြစ်တယ်လို့လည်းပြောပါသေးတယ်အဲ့ဒီအကြမ်းဖက်အဖွဲ့ကိုပံ့ပိုးနေတယ်လို့တန်တရားရှိတာကြောင့်ရုရှားနိုင်ငံသားတယောက်အပါအဝင်တခြားသောယောက်ကိုလည်းဖန်စီထားပါသည်ဒီလက်ရဆွန်ဝါးတွေဟာဂျာမန်အင်ပါယာနဲ့အမေရိကန်လက်ရဆွန်ယူအဆ QAnon အတွေးခေါ်တွေကိုခံယူထားကြသူတွေဖြစ်ပြီးနိုင်ငံတော်ကိုလက်နက်ကိုင်စန့်ကျင်အာဏာယူရယူဖို့အစီအစဉ်ရှိရဲဆိုပြတောင်းရှိသူတွေကပြောပါသည
်ယူကရိန်းစစ်ပွဲကြာနိုင်တယ်လို့သူအနေနဲ့မျှော်လင့်ထားပြီးတပ်ရင်အားတွေဖြစ်ဖို့အစီအစဉ်မရှိသေးဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ
်ပကူတော့ что Россия ни при каких обстоятельствах не применит первый
တပ်ရင်အားတွေအခုချိန်မှာထပ်ဖြစ်စရာမလိုသလိုကာကွယ်ရေးဌာနနဲ့အစိုးရအနေနဲ့ဒီလိုလှုပ်သွားဖို့မရှိသေးဘူးလို့သမ္မတပူတင်ကပြောသွားတာပါယူကရိန်းနိုင်ငံကတပ်ဖွဲ့တွေအတွက်နီလန်ပေါင်းစုံအသုံးချပြီးတော့ဆက်လက်ခုခံကာကွယ်သွားမယ်လို့သူ့ပေါ်သစ္စာခံထားတဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေပါဝင်တဲ့ ရုရှားလူခွေကောင်စီနဲ့တွေ့ဆုံပွဲမှာသူကအခုလိုပြောတာပါ။အကြသေးငယ်ကတပ်သားတက်စုဆောင်းထားတဲ့အထက်ကတသိန်းခွဲကိုယူကရိန်းကိုပို့ထားပြီးဖြစ်ပြီးအဲ့ဒီထက်က9000ဟာရှေ့တန်းစစ်မျက်နှာမှာတာဝန်ထမ်းဆောင်နေပြီးကျန်တဲ့9000ခွဲလောက်ကတော့ကာဝေးင်းနဲ့ဆိုင်တဲ့တခြားတာဝန်တွေထမ်းဆောင်နေတယ်လို့ဆိုပါရယ်။ဒါ့အပြင်တခြားသသိန်းခွဲကလည်းစစ်တနန်းတက်နေကြတယ်လို့ပြောပါရယ်။ယူကရိန်းသမ္မတဗလိုဒီမီယာဇာလန်စကီကတော့ဒီဇင်ဘာ6ရက်နေ့ကကြာရောက်တဲ့ယူကရိန်းတပ်မတော်နေ့မှာဗီဒီယိုမိန့်ခွန်းအခုလိုပြောပါရယ
်။
လွတ်လပ်တဲ့ကျွန်တော်တို့မြေပေါ်ကကျွန်တော်တို့မြို့တော်မြို့လယ်ကလွတ်လပ်ရေးရင်ပြင်မှာတက်မတော်နေကိုဆင်နွှဲနိုင်ကြမှာအသေးချပါပဲ။ Crimea, Donetsk, Luhansk တို့ကိုလွတ်မြောက်အောင်လုပ်ပြီးမှ Kiev မြို့တော်ကလွတ်လပ်ရေးရင်ပြင်ကိုရောက်မှာပါလို့သူကပြောသွားတာပါ။ဒီတော့တွင် Ukraine ကို၈နှစ်အတွက်ဒေါ်လာ1800ထပ်မံကူညီပေးသွားဖို့ American လွှတ်တော်အမတ်တွေကအတည်ပြုပေးခဲ့ပါတယ်။
မက်ကင်ပြောင်စုအထက်လွှတ်တော်အမတ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာဒုတိယတကြိမ်ရွေးကောက်ပွဲတွေမှာလက်ရှိဒီမိုကရက်အထက်လွှတ်တော်အမတ်ရာဖာယဲဝမ်နော့ကပြိုင်ဘက်ရီပဘလစ်ကန်ကိုယ်စားလှယ်လောင်းဟော့ရှယ်ဝေါ်ကာကိုအနိုင်ရသွားပါလိမ့်။ဒီဇင်ဘာလ6ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်အမတ်အနိုင်ရလိုက်တဲ့အတွက်အထက်လွှတ်တော်မှာသမ္မတဘိုင်ဒန်ရဲ့အာဏာရပါတီကအမတ်နေရာအများစုအဖြစ်ပို့ပြီးတော့ခိုင်မာသွားပါလိ
မ့်။
ပြည်သူတွေကသူတို့ရဲ့သဘောဆန္ဒကိုထုတ်ပေါ်ပြသလိုက်တာပဲဆိုပြီးတော့ဒီမိုကရေစီစနစ်မှာအတန်ဖိုးအရှိဆုံးစကားလုံးကိုကျွန်တော်ဒီနေရာကနေခုံယူစွာပြောလိုက်ပါတယ်ဆိုပြီးဝေါ်နော့ကအင်္ဂါနေ့ညတော်ကထောက်ခံသူတွေကိုပြောခဲ့ပါတယ်။မဲအားလုံးဒီပါရေတွက်ပြီးချိန်မှာဝေါ်နော့က 5.8% ခန့်နှုန်းတရဟောင်းထရမ့်ထောက်ခံထားတဲ့ဝေါ်ကာက 49.2% ခန့်နှုန်းနဲ့ဝေါ်နော့ကကပ်ပြီးတော့အနိုင်ရသွားပါတယ်။အမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာအခုတော့ဒီမိုကရက်ပါတီကအမတ်နေရာ51နေရာ Republican Party က49နေရာဖြစ်သွားတာကြောင့်ဒီမိုကရက်ပါတီအတွက်ပို့ပြီးတော့အားကောင်းသွားပါတယ်။
မြောက်ကိုရီးယားကအရှိနဲ့နောက်ဘက်ကပင်လယ်ပြင်နဲ့အမြောက်ကြီး130ကျော်ကိုဒီသတင်းပတ်အစောပိုင်းမှာပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားနယ်စပ်မှာစီးရေးလေ့ကျင့်ကြောင်းစုံစမ်းသိရှိရတဲ့အတွက်အခုလိုပြစ်ခတ်တာလို့ဆိုပါတယ်။တချို့မြောက်ဆန်တွေဟာနှစ်နိုင်ငံရေပိုင်နဲ့ဂျာကဂျာကန်နေမီတွေကိုကြားရောက်ခဲ့တာလို့တောင်ကိုရီးယားကပြောပါတယ်။ဒါဟာကိုရီးယားနဲ့နိုင်ငံခြားတင်းမာမှုတွေရောကြရေးအတွက်ရည်ရွယ်ချက်နဲ့2018ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုချိုးဖောက်ရာကြတယ်လို့တောင်ကိုရီးယားကပြောပါတယ်။
ဒီဝန်နိုင်ငံမှာလက်တလောဆန္ဒပြပွဲတွေအတွင်းအဖမ်းခံရတဲ့သူတွေတဲကပထမဆုံးတယောက်ကိုကွပ်မျက်လိုက်ပြီးဆိုပြီးတော့အစိုးရကကြေညာထားပါတယ်။စက်တင်ဘာလလယ်တုန်းကစတင်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းမှာလမ်းပိတ်ဆို့ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တယောက်ကိုဓားနဲ့တိုက်ခိုက်ခဲ့မှုနဲ့အပြစ်ရှိရဲဆိုပြီးမိုဆန်ရှာကာရီဆိုတဲ့သူကိုချက်လာပြီးတဲ့တုန်းကကျိုးပေးကွပ်မျက်လိုက်တဲ့အကြောင်းအီရန်အစိုးရတင်းနေမှာဖော်ပြထားပါတယ်။အီရန်နိုင်ငံသူကလူမျိုးအမျိုးသမီးငယ်တယောက်ဖြစ်တဲ့မာဆာအာမနီကိုခေါင်းစည်းပွားကိုစနစ်တကျမဲ့ဝစ်စင်လို့ဆိုပြီးစက်တင်ဘာလတုန်းကဘာသာရေးရေးတွေကဖမ်းဆီးထားတဲ့အချိန်မှာတိတ်ဆုံးခဲ့ပြီးတဲ့နောက်နိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလေ။ရှားပြည်ပြုတ်ကျခဲ့တဲ့1989 Islamic Dollar နောက်ပိုင်းအကြမ်းဖက်ဆုံးဆန္ဒပြပွဲတွေဖြစ်ပြီးအဲ့ဒီဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ12ယောက်ကျော်တည်တယ်ပြီးခတ်ထားရတာကြောင့်နောက်ထပ်ကွပ်မျက်မှုတွေလည်းရှိလာနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါလေ။ဒီလိုလူထုအုံကြွားမှုနောက်ဆက်တွဲအဖြစ်သုံးရကြာစည်းဆိုင်တွေပိတ်ထားရေးလှုပ်ရှားမှုကိုလည်းဒီသတင်းပတ်တွေမှာကျင်းပခဲ့ပြီးအီရန်နိုင်ငံတလွှာအစိုးရအတွင်းမှာအပြောင်းလဲလုပ်ဖို့တောင်းဆိုခဲ့ပါသည် VOA ပါရှားဌာနရဲ့သတင်းပေးပို့ချက်အရအနည်းဆုံးတက္ကသိုလ်အခု20လောက်မှာဆလာပြပွဲတွေပေါ်ပေါက်ခဲ့ပြီးတဟီရမျိုးတော်အပါအဝင်တခြားမျိုးတွေမှာကျောင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ဖြစ်ခဲ့တယ်လို့ဆိုပါတယ်အီရန်တရားသူကြီးဟောင်းဂိုလမ်ဟိုဆိန်မာဆန်နီအီချာကတော့စည်းဆိုင်တွေပိတ်ထားဖို့တိုက်တွန်းသူအားလုံးကိုဖမ်းဆီးဖို့အမိန့်ထုတ်ထားပါတယ်အီရန်မျိုးသမီးတွေဝစားစင်မှုနဲ့ပတ်သက်ပြီးစီကံတီးချက်ဖို့တာဝန်ယူထားတဲ့ဘာသာရေးတပ်ဖွဲ့ဆက်ရှိနေအောင်မလားဖျက်သိမ်းလိုက်ပြီလားဆိုတဲ့အပေါ်မှာမရေရာမှုတွေကြောင့်အခုလိုသတိမှောက်မှုပေါ်ပေါက်ခဲ့တာပ
ါတရုတ်သမ္မတရှီကျင်းပင် sorry အာရေဗီယာနိုင်ငံကိုဒီသတင်းပတ်ထဲသွားရောက်ခဲ့ပြီး sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကရီယက်မြို့မှာရှိတဲ့ El Yamama နန်းတော်မှာဒီဇင်ဘာ10ရက်နေ့မှာခံကဏနာကျူစွခဲ့ပါတယ်သမရရှိဟာအာရက်ကဘာမှာအကြီးမားဆုံးတန်တမန်ဆက်ဆံရေးတိုးမြင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ Sorry Arabia ကိုဗိုလ်တော်ဦးနှင်းကရောက်ရှိလာဖြစ်ပြီးတော့ Sorry ဘက်ကလည်းအနောက်နိုင်ငံတွေနဲ့အစဉ်တစိုက်ဆက်ဆံလာရကနေမဟာမိတ်အသစ်တွေတိုးချက်တည်ဆောက်နေတာပါ Sorry Arabia ရဲ့လူခွေချွတ်ဖောက်မှုတွေပေါ်အမေရိကန်ကဝေဖန်ပြောဆိုနေတာနဲ့နိုဝင်ဘာလတည်းကျင်းပခဲ့တဲ့အမေရိကန်သမရတပ်တန်းဝင်ရွေးကောက်ပွဲတွေမတိုင်ခင် Sorry ကရေနံထုတ်လုပ်မှုလျှော့ချလိုက်တာတွေကြောင့်အမေရိကန်နဲ့ Sorry အကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာကမ္ဘာစီးပွားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့ Sorry Arabia တို့တွေ့ဆုံကြတာပါသမရရှိရာဒေတာရင်းမှာတရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုပိုရရှိစေရေးအတွက် အခုလိုဆော်ရီအာရေဗီယာကိုသွားတာဖြစ်ပေမဲ့ဒီခီးစဉ်ကြောင့်အရှေ့အလယ်ပိုင်းဒေသအပေါ်အမေရိကန်ကထားတဲ့သဘောထားမူဝါဒတွေပြောင်းလဲသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဂျီရောကပြောပါရယ်
တရုတ်နိုင်ငံမှာတင်းချက်ကတ်သက်ထားတဲ့ကိုဗစ်စီးမင်းတွေကိုရုပ်သိမ်းပေးလိုက်တယ်ဆိုပြီးဒီသင်းပတ်လေတုန်းကကြီးညာခဲ့ပြီးတဲ့နောက်ယောဂထိန်းချုပ်ရေးဘလို့ပုံစံနဲ့ဆက်ပြီးတော့ကန်တွယ်မလဲဆိုတာကိုဒေသခံတွေစောင့်ကြည့်နေပါတယ်။တရုတ်မှာတင်းချက်တဲ့ zero covid မူနဲ့ပြီးခဲ့တဲ့လကစပြီးနိုင်ငံတော်ဆန္ဒပြမှုတွေစက်တိုက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာအစိုးရကစည်းကမ်းတွေကိုဖိအားလျှော့ပေးလိုက်တဲ့အကြောင်းပုံသူနေတယ်ကကြီးညာခဲ့ပါတယ်။ကိုဗစ်ကူးစက်ထားပြီးယောဂလက္ခဏာမပြင်းထန်သူတွေနဲ့ယောဂလက္ခဏာမပြတဲ့သူတွေအစိုးရစီစဉ်တဲ့နေရာတွေမှာနေဖို့အတင်းကျပ်စိတ်ခိုင်းမှာမဟုတ်တော့ဘဲနဲ့နေအိမ်တွေမှာပဲတီးခြားခွင့်နေဖို့နဲ့ဖြေလျှော့ပေးတဲ့စည်းကမ်းချက်တွေနဲ့ပတ်သက်တဲ့ရှင်းလင်းချက်တွေကိုကိုဗစ်ထိန်းချုပ်ရေးလှုပ်ဆောင်နေတဲ့အစိုးရဖွဲ့ကထုတ်ပြန်ပေးခဲ့ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာအိမ်တော်ဘက်မဟုတ်သူနဲ့လိင်ဆက်ဆန္ဒကိုရာဇဝတ်မှုဖြစ်လွတ်တော်ကပြင်ဆင်သတ်မှတ်လိုက်ပါတယ်။အင်္ဂါနေ့ကပြင်ဆင်ချက်အရအိမ်တော်အပြင်ဘက်လိင်ဆက်ဆန္ဒရင်ထောင်တန်းတစ်နှစ်ကြာခံရနိုင်ပြီးတော့လက်ထပ်မထားဘဲအတူတူနေရင်ထောင်တန်း6လအထိကြာခံရနိုင်ပါတယ်ဒီဥပဒေသစ်အရအင်ဒိုနီးရှားနိုင်ငံသားတွေရောနိုင်ငံသားတွေပါအရေးယူခံရနိုင်တာဖြစ်ပြီးတော့ဒရေတားမှုတားဆက်ချမှုဆိုင်ရာကြော်ညာတွေကိုလည်းပိတ်ပင်ထားပါတယ်ဒရေတားဖျက်ချမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားပြီးဖြစ်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့လည်းပြင်ဆင်ခဲ့တာပါအတန်းအန်ရဲဆိုရင်ရတဲ့ကျမရဲ့အခြေအနေကြောင့်ဒါမှမဟုတ်လေအဓမ္မပြုကျင့်ခံရမှုကြောင့်ကလွဲရင်တရေသားဖြတ်ချခွင့်ကိုတားမြစ်ထားပြီးတရားဝင်ဖြတ်ချနိုင်တဲ့အကြောင်းပြချက်ခိုင်လို့ရင်တော့တရေသားသတင်းစနစ်ပတ်မတိုင်ခင်အထိဖြတ်ချခွင့်ပေးထားပါတယ်လွတ်တော်ကအသစ်ပြင်ဆင်ထားတဲ့ဥပဒေကိုသမ္မတဂျိုကိုဗီဒိုဒိုလက်မှတ်ထိုးပြီးရင်နောက်3နှစ်အတွင်းလက်တွေ့အကောင့်တွေပေါ်မှာဖြစ်ကြောင်းဥပဒေနဲ့လူခွင့်ရေးရာဝန်ကြီးဌာနကအက်ဒဝါဟီယာရတ်ကပြောပါတယ်အခုလိုဥပဒေပြင်ဆင်ချက်ကဝေဝါးပြီးတော့ကျေပြန်လွန်းနေလို့ဝေဖန်မှုတွေရှိပြီးဒါဟာတာမန်ကိစ္စတွေကိုရာဇဝတ်မှုဖြစ်သတ်မှတ်လိုက်တာကြောင့်လူခွင့်နဲ့လွတ်လပ်ခွင့်တွေကိုထိခိုက်နေကြောင်းလူခွင့်လှုပ်ရှားသူတွေကဝေဖန်ပါတယ်ခင်ဗျာ
တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုမှတန်စင်နေကွန်အောင်လို့ပြောပြခဲ့တာပါရှင်သောတာရှင်များရှင် POA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတဲ့ဆိုရင်တော့ POA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးပါအောင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကတိုက်ခံ BNP ပါတီကိုထောက်ခံသူတောင်းနေချီဟာဒီကနေ့ဒါကာမြို့တော်မှာဆူဝေးဆန္ဒပြပြီးတော့ဝန်ကြီးချုပ်ရှိတ်ခါစီနာအစိုးရဆင်းပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။နိုင်ငံတော်မှာလက်တလောလာတဲ့အတွင်းမိပြတ်မှုလောင်စာဆီဈေးနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကြုံနေတာကြောင့်ဝန်ကြီးချုပ်ဆင်းပေးဖို့အိမ်ဆောင်အစိုးရလက်ထက်မှာရွေးကောက်ပွဲအဖြစ်ကျင်းပပေးဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပေါ်ထွက်နေတာဖြစ်ပါတယ်။ဒီကနေ့ကြာရောက်တဲ့ပြည်ပဆိုင်ရာလူခွင့်ရေးနေ့မှာဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရမှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မနီလာမြို့တော်မှာဒီကနေ့ဆန္ဒပြခဲ့ကြသူတွေကလက်ရှိသမ္မတဖာဒီနန်မာကော့စ်ဂျူနီယာလက်ထက်မှာဥပဒေမဲ့တပ်ဖြတ်မှုတွေတရားမမျှတမှုတွေပိုများလာတယ်လို့ပြောပြီးတော့တရားမျှတမှုရှိ၍တောင်းဆိုခဲ့ကြပါတယ်။NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းဟာမနေ့တုန်းကဥရောပပါလီမန်အမတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာရေးထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်တိုက်တွန်းတောင်းဆိုခဲ့ပါတယ်။မြန်မာရေးနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဘုံသဘောတူညီချက်5ရက်အလုံးမဖြစ်တာကြောင့်ပို့ပြီးတော့ထိရောက်အားကောင်းတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ရမှာဖြစ်ပြီးတော့ဒါကိုအာဆီယံရဲ့ဦးဆောင်မှုတစ်ခုတည်းမလုပ်သင့်တဲ့အကြောင်းဦးအောင်မျိုးမင်းကထောက်ပြခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူထင်ရှားတဲ့မီဒီယာလုပ်ငန်းရှင်တတိယကြီးဂျင်မီလိုင်းကိုထောင်ဒဏ်6နှစ်နီးပါးနဲ့ငွေဒဏ်ဒေါ်လာ3000ချလိုက်ပါတယ်။ရုံးကန်ဆောက်ဦး9ရက်နဲ့တပ်တန်းကာလာချိုးဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဆက်ဆက်ပြီးတော့ငွေကြေးလိမ်လည်မှုနဲ့ထောင်ဒဏ်5နှစ်6လနဲ့ငွေဒဏ်ဒေါ်လာ2600နီးပါးချလိုက်တာဖြစ်ပါတယ်။ကာတာမှာအခုဒီအတန်လှည့်နေစီမှာကစားနေတဲ့ကမ္ဘာဖလားပွဲမှာဒီမော်ရီကိုနဲ့တူရကီတို့ကစားနေပါတယ်အခုလက်ရှိကစားနေချိန်အထိတော့တစ်ဖက်မှဒီဂိုးမရသေးပါဘူးအခုဒီမနေ့ဖြန်တင်းငွေတွေမြန်မာဆန်တော်ချိန်မနေ့တနားခွဲမှာကစားမယ်အင်္ဂလန်နဲ့ပြင်သစ်ပွဲကလည်းဒီအိန္ဒိယနှစ်နိုင်ငံအကြိတ်အနေကစားကြမယ်ပွဲဖြစ်ပါတယ်ရှင
်တင်းအချင်းချုပ်ကိုမဆုမြတ်မွန်ကြီးညာခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရနိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Tian Wang တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညဘက်အစီအစဉ်တွေကတော့ line to meter 19 25 30နဲ့ line လမီတာ190အပြင် VOA ရဲ့ Facebook ကနေထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကြင်ညာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှောင်းလာပါThank you.
This program has come to you from the Voice of America, Washington.